Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်မြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်မတ်လ14ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 3240နဲ့46တို့ကနေဆိုင်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆံမွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တူရကီနိုင်ငံမြို့တော်မှာတင်းနေငွေတွေကပောက်ကွဲမှုကြီးဖြစ်သွားခဲ့တဲ့အတွက်အ ਨੇ ဆုံးလူ34ဦးသေဆုံးသွားပါတယ်တင်းနေငွေတွေက Ivory Coast နိုင်ငံအပန်းဖြစ်စခန်းကိုအခဲထားအဖွဲ့သားတွေဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်အရသား14ဦးနဲ့စစ်သား2ဦးသေဆုံးသွားပါတယ်ကလေးစစ်သား46ယောက်ကိုမလာဆလင်စနေနေ့ကအုတ်ထင်းသူတွေလက်ထဲပြန်အနှံခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်အင်ဂျင်နီယာတွေတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနက်ခင်းမှာနားဆင်ကြရမယ်အစီအစဉ်တွေမှာဆိုရင်တော့
ဒီပြည်သူကတင်မြောင်းလိုက်တဲ့အရတားဆိုရအခုချိန်မှာတက်လာတဲ့ခါကျတော့ဒါအသစ်ဖြစ်တယ်ပေါ့နော်အသစ်ဖြစ်တဲ့ခါကျတော့ဒီလိုကိုယ်စားလှယ်တွေနဲ့အစိုးရရုံး
ဒါကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ဖြစ်ပါတယ်အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကိုအတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်ဒါအပြင်ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေကိုဒုတိယသမ္မတအမည်တင်သွင်းမှုအပေါ်မှာထွက်ပေါ်လာနေတဲ့ဝေဖန်ပြောဆိုတမ်းနေတဲ့အကြောင်းသတင်းထွာကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာမြန်မာပြည်ကပြည်စာပြည်တွင်သတင်းသုံးသပ်ချက်ကဘာတလွှာထူးခြားဆန်းပြအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံမြို့တော်အန်ကာရာကအဓိကယဉ်ပြင်ကြီးမှာတင်းနေငွေတွေကကြီးမားတဲ့ပောက်ကွဲမှုကြီးဖြစ်သွားခဲ့တဲ့အတွက်အ ਨੇ ဆုံးလူ34ဦးသေဆုံးသွားပါတယ်တူရကီကျန်းမာရေးဝန်ကြီးမေမက်မွေဇီနိုဂလူကတော့ဒဏ်ရာရသူ125ယောက်ကိုအန်ကာရာမြို့မှာရှိတဲ့ဆေးရုံအများပြားမှာကုသမှုပေးနေတယ်လို့ပြောပါတယ်။အဲ့ဒီထက်က19ဦးဟာဆုံးရတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာမှာလူ30တေဆုံးပြီးကျန်4ဦးကတော့ဆေးရုံရောက်မှတေဆုံးသွားတာလို့မွေဇီနိုဂလူကပြောပါတယ်။ပောက်ကွဲမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေကိုတင်းနှင်းလာနေမှာအပြည့်တတ်နိုင်လိမ့်မယ်လို့အာနာပိုင်နေကမျောလင့်ကြောင်းပြည်ထောင်စုဝန်ကြီးအဖကန်အလာကပြောပါတယ်ပောက်ကွဲမှုဖြစ်တဲ့နေရာနိုင်ငံသားတန်ယုံနေတဲ့အစိုးရအဆောက်အဦတွေအနီးမှာရှိပြီးဈေးဆိုင်ကနေပို့ဆောင်ရေးဆိုင်ရာအချက်အချာကြတဲ့နေရာဖြစ်တဲ့ကီစီလေးရင်ပြင်အနီးမှာဖြစ်သွားခဲ့တာပါပောက်ကွဲမှုဟာဘတ်စကာမတ်တိုင်မှာရှိတဲ့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ကားပုံးထောင်ဖောက်ခွဲမှုဖြစ်တယ်လို့ပြည်ထောင်ဝန်ကြီးအလာကပြောပါတယ်အနီးနားမှာရှိတဲ့ကားတွေမီးလောင်ပြီးတွန့်လင်ပျက်စီးနေတဲ့ကားအများအပြားရဲ့ပုံတွေကိုရုပ်မြင်သံကြားသတင်းတွေမှာပြသခဲ့ပါတယ်ဒီတိုက်ခိုက်မှုဟာအန်ကာရာမြို့လယ်ကောင်ကိုတိုက်ခိုက်မှုပြုလုပ်ဖို့စီစဉ်နေတဲ့အတွက်အမေရိကန်နိုင်ငံသားတွေအနေနဲ့အဲ့ဒီနေရာကိုမသွားကြဖို့အမေရိကန်တန်ယုံကလုံခြုံရေးဆိုင်ရာသတိပေးချက်ထုတ်ပြန်ပြီးနေ့ရက်အကြာမှာဖြစ်သွားခဲ့တာပ
ါတနင်္ဂနွေနေ့က Ivory Coast နိုင်ငံရဲ့အပန်းဖြေစခန်းကိုမြောက်အာဖရိကက El Gaida အဖွဲ့သား6ယောက်ဟာလက်နက်တွေအပြည့်နဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အရက်သား14ဦးနဲ့စစ်သား2ဦးသေဆုံးခဲ့ရတယ်လို့လူပေါင်း22ဦးဒဏ်ရာရခဲ့ပါတယ်။ GFF အဖွဲ့ရဲ့ website စာမျက်နှာကိုစောင့်ကြည့်နေတဲ့နိုင်ငံတကာ site ထောက်လှမ်းရေးအဖွဲ့ကတော့အာဖရိကအနောက်မြောက်ပိုင်း Maghreb မှာရှိတဲ့ El Gaida တွေကဒီတိုက်ခိုက်မှုကိုသူတို့လုပ်ဆောင်တာလို့သူတို့ရဲ့ကြေညာစာတွေမှာတတ်ထားကြောင်းပြောပါတယ်။ Grand ပါစံအပန်းဖြေစခန်းမှာရှိတဲ့ဟိုတယ်၃ခုကိုဝင်ရောက်တိုက်ခိုက်ခဲ့သူ၃ဦးကိုသူရဲကောင်းတွေလို့လည်းဖော်ပြထားပါတယ်။ Ivory Coast သမ္မတ Alison Ortega ကတေဆုံးသူအရေးအတွက်ကိုအတည်ပြုပေးခဲ့ပြီးဝင်ရောက်တိုက်ခိုက်သူတွေအားလုံးလည်းတေဆုံးခဲ့တယ်လို့ပြောပါတယ်။ဝင်ရောက်တိုက်ခိုက်သူတွေဟာမျက်နှာဖုံးတွေဝတ်ထားပြီးကန့်ချေက Southern Star Hotel ကိုချေလင်းရောက်လာတာလို့မျက်မြင်သက်တွေကပြောပါတယ်။လူဦးရေ8000လောက်ရှိတဲ့မြို့ထဲမှာအပူချိန်တိတ်ပြင်းနေချိန်မှာအဲ့ဒီဟိုတယ်မှာနိုင်ငံသားတွေနဲ့ပြည်နေတာဖြစ်ပါတယ်ရှင်။
စီးရီးယားနိုင်ငံမှာတွေ့ထွက်တိုင်မှုတွေကနေ့ကျဖြစ်သွားခဲ့တဲ့ပြည်ရင်းစစ်အဆုံးတက်ရေးရည်ရွယ်ပြီးကုလသမဂ္ဂကဥဆောင်ပြုတ်တဲ့ညဉ့်ညံရေးဆွေးနွေးပွဲတွေအတွင်းသမ္မတဘာရှာအယ်အဆတ်ကိုရာထူးကဖယ်ရှားပြစ်မဲ့ကိစ္စထက်သွင်းပြောဆိုခြင်းမပြုရဘူးလို့တောင်းဆိုပြီးဒီကိစ္စဆွေးနွေးပွဲပြတ်ပြတ်အောင်စီးရီးယားအစိုးရဘက်ကကြိုးစားနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတင်းငွေနေ့မှာဆွဆွဲပြောကြားလိုက်ပါတယ်စစ်တမ်းကိုအလူးလဲခံရတဲ့တိုင်းပြည်အတွင်းရန်လိုတဲ့အပြုအမူတွေရပ်ဆိုင်းရေးသဘောတူညီချက်လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကစတင်ခဲ့ကြတဲ့အကြမ်းဖက်မှုတွေ80ရာခိုင်နှုန်းကနေ90ရာခိုင်နှုန်းလောက်ထိရော့ကျခဲ့တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်ကိုအချိုးဖောက်ဆုံးတစ်ခုတည်းသောအဖွဲ့ဟာသမ္မတအာဆာအစိုးရဖြစ်တယ်လို့သူကပြောပါတယ်။ကြားပြဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကတိုက်ခိုက်မှုတွေထာဝရအဆုံးသတ်ရေးနဲ့စီးရီးယားနိုင်ငံအတွင်းအဆုံးတစ်နှစ်မှာရွေးကောက်ပွဲတွေကျင်းပပေးနိုင်မယ့်အခွင့်အရေးတွေကိုရော့ပါသွားစေတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။
စစ်တပ်ထဲမှာစစ်မှုထမ်းနေတဲ့အရွယ်မရောက်သေးတဲ့ကလေးငယ်46ယောက်ကိုမက်လ12ရက်နေ့စနေနေ့ကမိဘအုပ်ထိန်းသူတွေလက်ထဲပြန်ပြီးအနှံပေးခဲ့ကြောင်းပြည်ချိုင်းဝင်ကြီးဌာနဝက်ဘ်ဆိုက်စာမျက်နှာမှာဖော်ပြထားပါတယ်။ကုလသမဂ္ဂမြန်မာနိုင်ငံစောင့်ကြည့်လေလာအစဉ်ခံတင်ပြရေးလုပ်ငန်းအဖွဲ့နဲ့တက်မတော်ကာဝေးရေးဦးစီးချုပ်ရုံးတို့ပူးတွဲပြီးတိုင်းစစ်ဌာနချုပ်အလိုက်စီစစ်ရာကနောက်ထပ်ကလေးစစ်သားတွေရှိနေတာတွေ့ရတဲ့အတွက်အခုလိုပြန်လည်အနှံခဲ့တယ်လို့ဆိုပါတယ်။ရန်ကုန်မြို့စစ်ကြောရေးနဲ့တဲခိုရေးစခန်းမှာစနေနေ့ကပြန်လည်အနှံခဲ့တဲ့ကလေးစစ်သားတွေအသက်10နှစ်ကနေ18နှစ်အတွင်းအရွယ်တွေဖြစ်ပါတယ်။2012ခုနှစ်ကစပြီး4နှစ်အတွင်းပြန်လွတ်ပေးခဲ့တဲ့တဲမှာဒါဟာ12ကြိမ်မြောက်ဖြစ်ပြီးအခုဆိုရင်စုစုပေါင်းကလေးစစ်သား944ယောက်ကိုပြန်လွတ်ပေးခဲ့ပြီးဖြစ်ပါတယ်ရှင
်။ UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်သမ္မတလောင်းရွေးချယ်မှုတွေမှာရှေ့ကနေဥဆောင်နေတဲ့ဒေါ်နယ်ထရမ့်ရဲ့ပြိုင်ဘက်ကိုယ်စားလှယ်လောင်းတွေကပြခဲ့တဲ့ရက်နေ့ငယ်အတွင်းဒေါ်နယ်ထရမ့်ရဲ့နိုင်ငံရေးဟောပြောပွဲတွေမှာအကြမ်းဖက်ထိတက်ရင်ဆိုင်မှုတွေဖြစ်ပေါ်စေတဲ့အမျက်ဒေါသတွေထွက်လာအောင်သူကအစပြုပေးလိုက်တာဖြစ်တယ်လို့ပြစ်တင်ပြောဆိုနေကြပါတယ်။အင်္ဂါနေ့မှာ Republican Party အတွက်အရေးပါတဲ့ကိုယ်စားလှယ်လောင်းရွေးချယ်မှုတွေကျင်းပဖို့ရှိတဲ့အရေးပါတဲ့ပြည်내အတော်များများမှာသူ့ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေအကြားရန်ဖြစ်တာနဲ့အပြန်အလှန်တွန်းထုတ်တာတွေဖြစ်ပေါ်ခဲ့တာပါ။ထရမ့်နိုင်ငံရေးမဲဆက်စည်းရုံးမှုတွေပြုလုပ်တဲ့ Illinois, Missouri, မြောက် Carolina နဲ့ Ohio ပြည်내အတွင်းကခမရီမှာသူ့ကိုကန့်ကွက်ဆန္ဒပြသူတချို့ကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်သလိုတချို့ကတော့မဲဆွယ်စည်းရုံးပွဲကျင်းပတဲ့နေရာအနီးကလမ်းမတွေပေါ်မှာဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ထရမ့်ရဲ့ပြိုင်ဘက်တူဖြစ်သူဖလော်ရီဒါပြည်နယ်ကအထက်လွှတ်တော်မှမာကိုရူဘီယိုကတော့ထရမ့်ရဲ့မဲဆွယ်စည်းရုံးမှုတွေမှာအဲ့လိုဖြစ်သွားခဲ့တာတွေဟာကြောက်စရာကောင်းပြီးထူးခြားဆန္ဒပြတဲ့ဖြစ်ရပ်တွေဖြစ်တယ်လို့ပြောပါတယ်။ထရမ့်ရဲ့တခြား Republican ပြိုင်ဘက်နှစ်ဦးဖြစ်ကြတဲ့ Texas ပြည်နယ်အထက်လွှတ်တော်မှ Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့အပြင် Democratic Party သမ္မတကိုယ်စားလှယ်လောင်းနှစ်ဦးဖြစ်ကြတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ Vermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders တို့ကလည်းအဲ့ဒီဖြစ်ရပ်တွေအတွက် Donald Trump ကိုပဲအပြစ်တင်ကြပါတယ်
အကယ်၍အင်တန်မြေတထေးကြီး Donald Trump ဟာ Republican Party ဘက်ကသမ္မတလောင်းဖြစ်လာမယ်ဆိုရင်သူ့ကိုမဲပေးကြမှာမဟုတ်ဘူးလို့နိုင်ငံရေးတက်ကြွလှုပ်ရှားတဲ့အာရှຫນွယ်ဘွား American နိုင်ငံသားအတိုင်းဝိုင်းတစ်ခုဖြစ်တဲ့ Vietnam American တွေကပြောဆိုလိုက်ပါတယ်။တောင်မြောက် Vietnam ပြည်ရင်းစစ်တုံးကတောင်ဗီယက်နမ်တပ်ရဲ့ဗိုလ်မှူးအောင်ဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုမှာခိုးလုံအခြေချခဲ့တဲ့လီကေလိုက်ကတော့ Republican Party ရဲ့နိုင်ငံသားရေးမူဝါဒဟာ Communist ဆန့်ကျင်ရေးဖြစ်တာကြောင့်သူတို့အနေနဲ့အမြဲမဲပေးထောက်ခံခဲ့တာဖြစ်ပြီးအခုသမ္မတလောင်းရွေးချယ်ပွဲမှာတော့ပါတီရဲ့အခြေအနေတွေဟာအတော်လေးကိုဆိုးရွားနေတယ်လို့ဆိုပါရတယ်။တကယ်လို့များ Trump ဟာသမ္မတဖြစ်လာခဲ့မယ်ဆိုရင် American အနေနဲ့ရန်သူတွေပိုးပြီးများလာပြီးမဟာမိတ်နိုင်ငံတွေကိုလည်းလက်လွတ်ဆုံးရှုံးရဖို့ရှိနေတာကြောင့်American ပြည်ထောင်စုရဲ့အနာဂတ်အတွက်အလွန်ပဲစိုးရိမ်စိတ်ပျက်မိတယ်လို့သူကပြောပါရတယ်။ပါတီရဲ့သမ္မတလောင်းဟာ Trump ဖြစ်လာမယ်ဆိုရင်ရွေးကောက်ပွဲမှာ Republican တအူးအနေနဲ့မဲပေးမှာမဟုတ်ဘူးလို့လည်းဆိုပါရရှင်
။တန်ကိုရီးယားအစိုးရအရာရှိတွေရဲ့လက်ကင်ဖုန်းတွေကိုမြောက်ကိုရီးယားကပြီးခဲ့တဲ့လအတွင်းအင်တာနက်အွန်လိုင်းကနေစိုက်ဘာတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့မကြသေးခင်ကတောင်ကိုရီးယားကဆွဆွဲပြောဆိုမှုကိုမြောက်ကိုရီးယားကညှင်းဆန်လိုက်ပါတယ်။တောင်ကိုရီးယားအမျိုးသားထောက်လှမ်းရေးဌာနကပြီးခဲ့တဲ့သတင်းပတ်အတွင်းအဲ့ဒီလိုပြောဆိုခဲ့မှုဟာအငင်းပွားပွဲဖြစ်နေတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေကြမ်းကိုထောက်ခံမှုရအောင်တမင်လုံးကြံပြောဆိုခြင်းဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းရိုဒုံစင်မုံသတင်းစာအဒီတာအပေါ်မှာတင်းငွေတွေကရေးသားဖော်ပြထားပါတယ်ဖေဖော်ဝါရီနဲ့မလအစောပိုင်းကာလတွေအတွင်းမြောက်ကိုရီးယားကဒါဇင်ပေါင်းများစွာသောလက်ကင်ဖုန်းတွေကိုတိုက်ခိုက်ခဲ့တာလို့တောင်ကိုရီးယားမျိုးသားထောက်လှမ်းရေးဌာနကပြောပါတယ်။ဒါ့အပြင်တောင်ကိုရီးယားကယထာပို့ဆောင်ရေးစနစ်ကိုတိုက်ခိုက်နိုင်ရေးကြိုတင်ပြင်ဆင်တဲ့အနေနဲ့ယထာပို့ဆောင်ရေးဌာနကအရာရှိတွေရဲ့အီးမေးလ်အကောင့်တွေကိုလည်းမြောက်ကိုရီးယားဘက်ကအခုနှစ်အစောပိုင်းမှာတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသမှာမိုးတဲထန်စွာရွာသွန်းမှုကြောင့်ကြောင်မီသွေးတွင်ပြိုကျရာကနေလူအနည်းဆုံး9ဦးထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နှစ်နိုင်ငံနယ်စပ်အနီးမှာရှိတဲ့ Orkarzi မျိုးနယ်စုတွေနေထိုင်တဲ့အဲ့ဒီဒေသမှာစနေနေ့ကဖြစ်ပွားခဲ့တဲ့ကြောင်မီသွေးတွင်ပြိုကျမှုကနေသူ့ဖော်ရေးအလုပ်သမား26ယောက်ကိုကယ်တင်နိုင်ခဲ့ပါရယ်။ရာသီဥတုဆိုးရွားနေပေမဲ့လည်းကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်နေဆဲဖြစ်ကြောင်းဒေသအာဏာပိုင်တွေကပြောပါရယ်ရှင်။
ဒါကတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုကုစားဝင်းနိုင်တဲ့မတ်အင်ဂျင်နီတို့ပြောပြသွားကြတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံအကြောင်းသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးပါမယ်ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေကိုဒုတိယသမ္မတဖြစ်တက်မတော်သားလွှတ်တော်ကုစားလေဒီကရွေးချယ်ထားတဲ့ပေါ်ဝေဖန်ပြောဆိုတာတွေချေချေပြန့်ပြန့်ထွက်ပေါ်နေပါတယ်သူမိသားစုဝင်တချို့ကနိုင်ငံသားဖြစ်မှုနဲ့ပတ်သက်တဲ့မေးခွန်းတွေကလည်းထွက်နေကြပါလက်ရှိရွေးချယ်ထားပြီးသားဒုတိယသမ္မတ3ဦးကိုသမ္မတအကြီးအကဲစီစီကော်မရှင်တီကနေပြီးတော့စီစစ်ပြီးတော့ဒီကနေ့တနင်္လာနေ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာအခြေအနေကိုသိလာရဖို့ရှိပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မတ်မီခါကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
ဒုတိယဗိုလ်ချုပ်ကြီးအောင်ဦးမြင့်စွေဟာတက်မမှုတက်မှုနဲ့တက်မတော်လုံခြုံရေးဆိုင်ရာကောင်စီဥက္ကဋ္ဌဒီတာဝန်တွေအပြင်တက်မတော်စစ်ဖက်ရေးရာလုံခြုံရေးအဖွဲ့ရဲ့အစိမ့်မြင့်တာဝန်တွေကိုထမ်းဆောင်ခဲ့ရသူဖြစ်ပြီး2009ခုနှစ်မှာဖြစ်ပွားခဲ့တဲ့တန်ဃာတော်တွေရဲ့ရွှေကောင်ရောင်တော်လှန်ရေးကိုအကြမ်းဖက်နှိမ်နင်းတာမှလည်းအဓိကတာဝန်ရှိသူတဦးအနေနဲ့သတ်မှတ်ခံထားရသူပါဒီတော့တွင်မှာပဲဦးမြင့်စွေရဲ့မိသားစုဝင်အချို့ဟာပြည်ပနိုင်ငံသားတွေအဖြစ်ခံယူထားတယ်လို့သတင်းတွေထွက်ခဲ့ပူးတာကြောင့်အခုချိန်မှာရောမြန်မာနိုင်ငံသားပြန်ဖြစ်နေပြီလားဆိုတဲ့မေးခွန်းတွေကလည်းထွက်နေတာပါဒုတိယသမ္မတသုံးကိုစစ်စစ်နေရာနဲ့ပတ်သက်ပြီးစစ်စစ်ရေးအဖွဲ့ဝင်တဦးဖြစ်တဲ့ဥပမျိုးသိန်းကအသေးစိတ်မပြောပြပေမဲ့ပြည်သူတွေအတွက်အကောင်းဆုံးစစ်ဆေးနေတာကြောင့်အဖြေမှန်ထွက်လာလိမ့်မယ်လို့ပြောပါရယ်တကယ်လို့မိသားစုဝင်တွေထဲမှာမြန်မာနိုင်ငံသားမဟုတ်သူတဦးရှိနေတယ်ဆိုတာကိုစစ်စစ်တွေ့ရှိခဲ့ရင်ပြန်ပြီးရွေးချယ်ရမယ်လုပ်ငန်းစဉ်အပိုင်းကိုဥပမျိုးသိန်းကအခုလိုရှင်းပြပါရယ်ဟုတ်ကဲ့
လူကြီးတွေကအကုန်လုံးလက်ပြန်ရှင်းတယ်ရှင်းကြပါရယ်သူတို့လည်းဝိုင်းပြီးတော့သူတို့ရဲ့ဆက်လက်တွေပေါ့လေပို့ပေးပါရယ်နော်အဲ့ဒါတော့အဲ့ဒါတော့ရှိပါတယ်လူကြီးတွေသိတယ်သိတယ်သိပါတယ်တဘောကတော့ဟိုလုတ်ကန်ထားပြီးသားပေါ့အဲများကြီးကဝိုင်းပြီးတော့ဆက်လက်ပြီးပတ်မိုးပြီးပါဒီဘယ်လိုမှလည်းရှိပြီးသားပေါ့လုတ်ထုံးလုံးလေးလည်းရှိပြီးသားပေါ့ပါပြီးသားပါအကြောင်းမကြီးမျိုးကိုမကိုက်ဘူးဆိုလို့ရှိရင်တကယ်လို့မကြီးမျိုးကိုဆိုရင်မတက်ပါစဉ်းစားတယ်မှာပါမယ်ဒါဆိုသူလုတ်ထုံးလုံးလေးရဆိုတာပြန်ပြီးအစုတက်ခါရအစုပြောင်းပြန်ထားပြရတော့ပေါ့ဆက်ကအစုပြောင်းလည်းအပြန်ပြီးတော့လမ်းကြောင်းလမ်းကြောင်းအဆင်းဆုံးပြန်သွားပြန်တင်အဲ့လိုပဲပြန်သွားမှာပေါ့
ဒီပြင်ဦးမြင့်စွေဟာအမေရိကန်ပြည်အောင်စုကတန်ခတ်အရေးယူထားတဲ့လက်ရှိစီးရင်ထဲမှာပါနေဆဲဖြစ်ပါတယ်။ရန်ကုန်မြို့မှာဖြစ်ပွားခဲ့တဲ့လူမှုဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နင်းတာမှာတာဝန်ရှိသူတဦးအနေနဲ့အမေရိကန်ပြည်အောင်စုကသတ်မှတ်ထားပြီးတော့တန်ခတ်အရေးယူတဲ့စီးရင်ထဲမှာထည့်ထားတာဖြစ်ပါတယ်။ဒီပေါ်မှာအမေရိကန်ပြည်အောင်စုဘက်ကတော့သူ့ကိုအရေးယူထားတဲ့စီးရင်ကနေပယ်ဖျက်ဖို့ဆိုရင်စီးရင်နဲ့ထည့်ထားရတဲ့အကြောင်းရင်းဖြစ်တဲ့သူလုတ်ခဲ့ဘူးတာမျိုးဆက်ပြီးမလုတ်တော့ဘူးဆိုတာအခိုင်အမာတက်တည်ပြနိုင်ဖို့လိုတယ်လို့အမေရိကန်နိုင်ငံသားရေးဌာနကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဗီကပြောဆိုထားပါတယ်။ဦးမြင့်စွေဟာဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေရဲ့လက်ရင်းတပည့်တဦးဖြစ်ပြီးသဘောထားတင်းမာသူလုတ်ပိုင်ခွင့်တွေကိုကိုကျိုးအတွက်အသုံးပြုသူအဖြစ်ဝေဖန်နေတာလဲကြဲကြဲပြန့်ပြန့်ရှိနေပါတယ်။အခုသမရဦးသိန်းစိန်အစိုးရလက်ထက်အတွင်းအရင်ဒုတိယသမ္မတတီဟာတူရာတင်အောင်မျိုးအနားယူသွားချိန်တုန်းကလည်းဦးမြင့်စွေကိုအစာထိုးရွေးချယ်မဲ့တင်းတွေထွက်ပေါ်ခဲ့မှုပါတယ်။အဲ့ဒီအချိန်တုန်းကသူ့ရဲ့မိသားစုဝင်တွေထဲမှာပြည်ပနိုင်ငံသားဖြစ်နေသူတွေရှိနေတယ်ဆိုပြီးဒုတိယသမ္မတမဖြစ်ခဲ့ပဲသူ့အစာအခုလက်ရှိဒုတိယသမ္မတဖြစ်တဲ့ဦးညံထွန်းကိုတက်ဖက်ကရွေးချယ်လိုက်တာပါ။အခုဒီချိန်မှာလည်းဒီနိုင်ငံသားဖြစ်မှုကိစ္စအပေါ်မေးခွန်းတွေပြန်လည်ထွက်ပေါ်လာတာတွေကြောင့်ဒါနဲ့ပတ်သက်ပြီးမေးမြန်းအတည်ပြုနိုင်ဖို့ဦးမြင့်စွေကို VOA ဘက်ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး။သူ့ရဲ့မိသားစုဝင်အချို့ကအခုလက်ရှိချိန်ထိပြည်ပနိုင်ငံသားဆက်ဖြစ်နေသေးသလားဆိုတာကိုသမရအီချင်းစစ်စစ်ရေးအဖွဲ့အနေနဲ့အလွယ်တကူမေးမြန်းနိုင်ပြီးအဲဒီကနေတစင်ဖြစ်လာနိုင်တဲ့နောက်ဆက်တွဲအနေအထားတွေကိုတော့မြန်မာနိုင်ငံရေးလေလာသုံးသပ်သူဦးတင်မောင်တန်းကအခုလိုသုံးသပ်ပြပါရယ
်။စစ်စစ်ရေးကော်မတီကဩစတြေးလျနိုင်ငံတိုင်ရုံးကိုမိခဲ့တယ်ဆိုလို့ရှိရင်ဒီချက်ကနေဒီမှာပေါ်ပြထားတဲ့အတိုင်းမှန်နေဆိုလို့ရှိရင်တော့ဥမြင့်စေရဲ့ဒီစင်းတင်ကလူတရားချိန်ကျမ်းရဲ့ရုပ်သိမ်းသွားရလိမ့်မယ်ပေါ့နော်အဲ့တော့အဲ့လိုရုပ်သိမ်းသွားရတယ်ဆိုလို့ရှိရင်လည်းတက်မတော်ကသူတို့59စာလုံးကိုတကယ်လေးလေးနက်နက်အခိုင်အမာဆန့်ဆဲထားတာဖြစ်ပါတယ်ဆိုတော့သူကပြတ်တာပြီးရတယ်ဖြစ်သွားနိုင်တယ်အဲ့ဒီသူတို့ကဘလို့အကြောင်းကြောင့်ပဲဖြစ်ဖြစ်ပေါ့နော်ဥမြင့်စေဒုတိယတက်မတော်အနေနဲ့အဲမှာဟိုဖြစ်သွားတယ်ဆိုလို့ရှိရင်လည်းဒါကြာပြီ59ဆောင်းနဲ့ပတ်သက်ပြီးကြာပြီဒါဖြစ်တယ်။ဒါကတော့နိုင်ငံရေးရတတိလုံးကိုပြင်ပေးလိုက်တဲ့အချက်လို့သုံးသပ်လို့ကြားလိုက်တယ်လို့ထင်တယ
်။ဒီကနေ့လုံးမဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာတော့ဒီကိစ္စဖြေထွက်လာဖို့ရှိနေပါတယ်။တကယ်လို့ဒါအခုရွေးချယ်ထားတဲ့သမရ3ဦးထဲမှာတဦးဟာသတ်မှတ်ထားတဲ့သမရအရေးချင်းတွေတဲကတစ်ချက်ချက်နဲ့ညီဆွနေတယ်ဆိုရင်တော့အဲ့ဒီသက်ဆိုင်ရာအစုအဖွဲ့ကဒုတိယသမရကိုပြန်ပြီးရွေးချယ်ပေးရမှာပါ။ ตรงสลงหาตําแม่ทาได้อี้ชินนี่เนี่ยปี้วากไก่นี่เลยสุยินเนาะมะละ
95 ညီမဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီညီမနိုင်ငံမှာတိုင်းပြည်တိုးတက်အောင်လုပ်ဖို့ဆိုရင်စီးပွားရေးလုပ်ငန်းတွေအောင်မြင်ဖို့တည်တည်ချာချာမြေတောင်မြောက်ပေးဖို့လိုတယ်လို့ပြည်သူ့လွှတ်တော်ကုစရေဒေါက်တာဒေါ်သက်သက်ခိုင်ကပြောပါတယ်စီးပွားရေးလုပ်ငန်းတွေတက်ဆင့်တိုင်းပြည်မှာအများပြည်သူဖွံ့ဖြိုးရေးအသုံးပြုဖို့အတွက်ခွန်ကောက်ရရှိစေမယ့်အပြင်အလုပ်က ဒီမိုကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ကိုဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းပြီးတော့အခုတစ်ပတ်မြန်မာဒီမိုကရေစီရေးအစီအစဉ်မှာတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
မင်္ဂလာပါရှင်မင်္ဂလာပါရှင်မမဟုတ်ကဲ့ကျမတို့အခုလိုမျိုးပေါ့မအားမလတ်တဲ့ဇာတ်ရည်နေဒေါက်တာဒေါ်သက်ခိုင်လာပြီးတွေ့ဆုံမြင်ကြွေးပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်ဟုတ်ကဲ့ကျမလည်းကျေးဇူးအများကြီးတင်ပါတယ်ကျမကိုရွေးချယ်ပြီးတော့မေးတဲ့အတွက်လေဟုတ်ကဲ့ပါအခုဒေါက်တာဒေါ်သက်ခိုင်ကဒီပြည်သူ့လွှတ်တော်မှာဆိုလို့ရှင်ပြည်သူ့လွှတ်တော်ကိုယ်စားလှယ
င်နေနဲ့ပါပါတယ်ရှင
်ဟုတ်ကဲ့ပါအဲ့ဒီကော်မတီရဲ့လုပ်ငန်းဆောင်တာပေါ့နော်ဘာတွေများဆောင်ရမလဲဆိုတော့အချင်းချင်းလေးပြောပြပေးပါလားရှင
်ဟုတ်ကဲ့ပါရှင်ကျွန်တော်တို့ကော်မတီကတော့အဓိကလေဒီဘဏ်တွေဖွံ့ဖြိုးတိုးတက်ဖို့ပေါ့နော်ဘဏ်နဲ့ငွေရေးကြေးရေးဆိုင်ရာဆိုတော့အာမခံလုပ်ငန်းတွေပါတယ်နောက်တစ်ခုက micro finance ပေါ့နော်ဒီအသေးစားချင်းငွေတွေဒီဘယ်လိုလဲဆိုလို့ရှိရင်ကျွန်တော်တို့စီးပွားရေးတစ်ခုဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီစီးပွားရေးအဖွဲ့အစည်းအတိုင်းဝိုင်းကနေပြီးတော့မှကျွန်တော်တို့ဘဏ်တွေရဲ့ဟိုပေါ့နော်ဘဏ်တွေရဲ့ဝန်ဆောင်မှုတွေလိုတယ်ပေါ့နော်အဲဒီစီးပွားရေးတွေကလိုအပ်တဲ့ဘဏ်ဘက်ကဝန်ဆောင်မှုတွေများများပေးပြီးတော့မှစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ရည်ရွယ်ချက်တွေနဲ့ဒီကော်မတီဖွဲ့စည်းထားဖြစ်ပါတယ်ရှင်
ကဲပါအဲ့တော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီကိုယ့်ရဲ့မဲဆန္ဒရှင်တွေပေါ့နော်သက်ဆိုင်ရာမဲဆန္ဒအပြီးအဲဒီမဲဆန္ဒနယ်မြေတွေမှာဟိုထိတွေ့ဖို့ပေါ့ဒီအောက်ခြေ grassroots တွေနဲ့ထိတွေ့ဖို့လူများဘလို့အစီအစဉ်တွေများရှိပါလဲရှင
်အဲကျမတို့အကြံဉာဏ်ပေးသွားတယ်ပေါ့နော်အဲ့လိုဒီထိတွေ့ဖို့ဆိုလို့ရှိရင်နံပါတ်၁ကတော့ကျမတို့ယုံတည်ထောင်ထားပါတယ်နော်လွှတ်တော်ကိုယ်စားလှယ်များရဲ့ယုံဆိုပြီးတော့မှကျမတို့တည်ထောင်ထားတယ်နောက်အဲ့မှာလဲတပတ်ကို6ရက်ပေါ့နော်ကျမတို့ယုံဖွင့်ပြီးတော့မှယုံဝန်ထမ်းထားထားတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ကိုယ်စားလှယ်တွေကလည်းလွှတ်တော်တက်ရသေးတာဆိုတော့လေအဲထားထားပြီးတဲ့အခါကျတော့ကျမတို့ကဘယ်သူပဲလာပြောပြောကျမတို့အဲ့စာအုပ်ထဲမှာ register လုပ်ပြီးရေးသွင်းတယ်ပေါ့နော်ပြီးလို့ရှိရင်သူတို့စာနဲ့ပိနဲ့တင်ခိုင်းပါတယ်ရှင်အဲ့လိုတင်ခိုင်းပြီးတဲ့အခါကျလို့ရှိရင်အဲကျမတို့ကဒီလွှတ်တော်ကိုယ်စားလှယ်တွေစုံတဲ့အချိန်ကျလို့ရှိရင်ဒီတင်လာတဲ့ဒီအရေးကိစ္စတွေကိုကျမတို့အစည်းအဝေးလေးလုပ်ပြီးတော့မှဘယ်ဟာကတော့ဖြင့်ဒီဆောင်ရွက်ရမယ်ဘယ်ဟာတော့ဖြင့်ဟိုနှစ်သိမ့်ဆွေးနွေးရမယ်เนาะဘာတော့ဖြင့်ဒီဘယ်ဌာနကိုလွှဲဥပါပေါ့เนาะဒီဟို refer လုပ်ရမယ်ဆိုတာမျိုးပေါ့เนาะစသဖြင့်ကျွန်တော်တို့ဒါမျိုးလေးတွေလုပ်ဖို့ရှိပါတယ်အလတ်တလောတော့ကျွန်တော်တို့ရုံးလဲတည်ထောင်ပြီးပြီဟိုဝန်ထမ်းလဲထားပြီးပြီပြီးလို့ရှိရင်လဲအဲကျွန်တော်တို့မြို့နေရတော့ဘာပဲပြောပြောရန်ကုန်မြို့ပေါ်ဆိုတော့လေဟိုတိကြပါတယ်ရှင်အောင်ရုံးရှိမှန်းတိအောင်ပြီးလို့ရှိရင်ဒီကိုယ်စားလှယ်ရဲ့ဟိုဆက်သွယ်ရဖုန်းနံပါတ်တို့ဘာတို့တွေလဲကျွန်တော်တို့ pamphlet ရိုက်ပြီးတော့မှကျွန်တော်တို့ဝေးมาပါရှင်ဝေးပြီးလို့ရှိရင်ဒီကျွန်တော်တို့တကုံမြို့နယ်ထဲမှာရှိတဲ့ဒီအစိုးရရုံးနေလဲလေဟိုတနေ့ရပဲကျွန်တော်တို့သွားတွေ့လိုက်ပါတယ်အရုံးစုံအောင်ကျွန်တော်တို့တွေ့လိုက်ပါတယ်ရှင်တွေ့လိုက်တဲ့အခါကျတော့အဲ့ဒါရည်ရွယ်ချက်ကတော့ဗာလဲဆိုလို့ရှိရင်ဒီအယတအစိုးရပေါ့နော်ဒီပြည်သူကတင်မြောက်လိုက်တဲ့အယတအစိုးရအခုချိန်မှာတက်လာတဲ့အခါကျတော့ဒါအသစ်ဖြစ်တယ်ပေါ့နော်အသစ်ဖြစ်တဲ့အခါကျတော့ဒီလိုကိုယ်စားလှယ်တွေနဲ့အစိုးရရုံးနေနဲ့ဒီဆက်ဆံရေးပြည်လဲဖို့လိုတယ်ပူးပေါင်းဆောင်ရွက်ဖို့လိုတယ်တဦးနဲ့တဦးနားလဲဖို့လိုတယ်ပေါ့နော်နားလဲဖို့လိုတဲ့အတွက်ကိုကျွန်တော်တို့တယုံစင်တယုံတက်နဲ့ကျွန်တော်တို့တနေ့ကုန်အချိန်ပေးပြီးတော့မှအလိုက်မိတ်ဆက်တယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီတယောက်နဲ့တယောက်ဆက်သွင်းရန်ဖုန်းနံပါတ်တွေလဲလဲတယ်ပေါ့နော်စသဖြင့်ဒါမျိုးလေးတွေကျွန်တော်တို့အရင်စလုပ်ပါတယ်ဒါကတော့အစိုးရရုံးနေကိစ္စပေါ့နော်ပြီးလို့ရှိရင်လည်းကျွန်တော်တို့မြို့နယ်ထဲမှာရှိတဲ့ဒီဟိုပါပေါ့ဒီ civil society organization တွေပေါ့နော်ဒီလူမှုအဖွဲ့အစည်းတွေနဲ့လည်းကျွန်တော်တို့တွေ့ပါတယ်ရှင့်
ဒေါက်တာဒေါက်သက်ခိုင်ရဲ့ပေါ်နောက်ကြောင်းလေးဒီမှာပြန်ကြည့်တဲ့ခါကျတော့ဒေါက်တာဒေါက်သက်ခိုင်ကရင်းနှီးဝါဆလို့ရှိရင်အမျိုးသမီးစီးပွားရေးဆွမ်းဆောင်ခြင်းများအတင်းမှာလည်းအဓိကကျတဲ့နေရာနေပါဝင်ခဲ့ပါတယ်ပြီးတော့မြန်မာနိုင်ငံကုန်သင်းများအတင်းနဲ့ဆက်မှုလက်မှုလုပ်ငန်းရှင်အတင်းမှာလည်းအတွင်းမှုတရားအနေနဲ့တက်တက်ကြွကြွပါဝင်ခဲ့တယ်ပေါ့နော်အဲ့တော့ကိုယ့်ရဲ့ဒ wari le po bi do tet aw mo le blu mya a chan pe chin ma le shin
ho jama prathama lo si wa ye blu do tet aw lo mo le lo a yin phie chin ma le shin ho si wa ye do tet aw lo pho so yin jama ru a ho nai ngan da ga aw chi lai lo shin le di smes de bo no ho a the sa ne a lat sa si wa ye lo ngan ni no da ri ho nai ngan do a so ya ni bi mi daw myaw pho lo ba de a lo mi daw myaw pho twet ko di u pa re le shi pho lo de ni u pa re le shi pho lo de no da ri ho mi daw myaw pho lo twet ko di a so ya agency ရှိဖို့လိုတယ်ဒီ agency ကနေပြီးတော့မှဒီစီးပွားရေးလုပ်ငန်းရှင်တွေရဲ့လိုအပ်ချက်တွေကိုကျွန်တော်တို့ဖြည့်ဆည်းပေးနေဖို့လိုတယ်ပေါ့နော်ဥပမာအားဖြင့်ပြောရင်ဒီချင်းငွေအလွယ်တကူရနိုင်မှုတို့နောက်တစ်ခုကနည်းပညာလွှဲပြောင်းရယူတာတို့နောက်တစ်ခုက management ပေါ့နော်ဒီကိုစီးပွားရေးကိုဟိုထိထိရောက်ရောက်ဦးဆောင်နိုင်ဖို့စနစ်တကျဟိုတည်ထောင်နိုင်ဖို့စတဲ့သင်တန်းနေပေါ့နော်အဲဒါမျိုးလေးလည်းပေးတယ်ပါတယ်ရှင်အဲပြီးလို့ရှိရင်လည်းဒီအကြံဉာဏ်ပေးတာပေါ့နော်ဒီ mentor တို့ဘာတို့ပေါ့ဒီအကြံဉာဏ်ပေးပြီးတော့မှစီးပွားရေးလုပ်ငန်းရှင်တဦးကိုဒီစီးပွားရေးပညာရှင်တွေကအကြံဉာဏ်ပေးပြီးတော့မှเนาะသူတို့ရဲ့အရေးချင်းတွေပို့ပြီးတိုးတက်သွားအောင်လို့အတွက်ကိုအနီးကပ်ပေါ့နော်အဲဒါမျိုးလေးတွေလောက်တာပေါ့နော်ဒါနိုင်ငံတကာမှာလည်းအောင်မြင်ပါတယ်ရှင်เนาะစီးပွားရေးလို့ပြောလို့ရှိရင်ကျမတို့ကတော့အကြီးအသေးအလတ်အကုန်ရှိတယ်ပေါ့နော်ဆိုတဲ့အခါကျတော့ကျမတို့ကဒီစီးပွားရေးအသေးတွေကိုအလတ်ဖြစ်အောင်အလတ်တွေကိုအကြီးဖြစ်အောင်ပေါ့နော်ဒီနိုင်ငံတော်ကနေပြီးတော့မှ institutional support ပေါ့နော်ဆိုလို့ရှိရင်နိုင်ငံတော်ကနေမြေတောင်မြောက်တာတွေလောက်ရပါမယ်နော်စီးပွားရေးတွေကောင်းမှသာလင်းစီးပွားရေးတွေကနေပြီးတော့မှဒီအခွန်ဆောင်မယ်ပေါ့နော်ဆိုလို့ရှိရင်အဓိကကကြတော့ဒီစီးပွားရေးလုပ်ငန်းတွေမှာနိုင်ငံတော်ကနော်ကိုယ့်ရဲ့ပိုင်ဆိုင်မှုကဘယ်စီးပွားရေးအောင်မြင်တဲ့စီးပွားရေးတိုင်းဟာနိုင်ငံတော်ကသူ့ရဲ့ဟိုဒီ equity ပါနေတယ်လို့ပေါ့နော်ဒီပိုင်ဆိုင်မှုပါနေတယ်လို့ပဲပေါ့နော်စီးပွားရေးအောင်မြင်လေးနိုင်ငံတော်ကအခွန်ရလေးပေါ့နော်အခွန်ရလေးဒီအခွန်အခတွေနဲ့တိုင်းပြည်အကျိုးပြန်လုပ်ပေးနိုင်လေးဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့အစိုးရတရအနေနဲ့စီးပွားရေးတွေမြေတောင်မြောက်ဖို့လိုပါတယ်ဒီစီးပွားရေးတွေကလည်းဒါကြည်ကြည်နက်နက်နဲ့အစိုးရကိုအခွန်နဲ့အခတွေပေးဆောင်ပြီးတဲ့အခါကျတော့အစိုးရကလည်းတာဝန်ရှိရှိနဲ့တာဝန်သိသိနဲ့ဒီ tax payer money တွေပေါ့နော်ဒီအခွန်ထမ်းနေရဲ့ပတ်စံကိုတိုင်းပြည်အများကောင်းမှုလို့အတွက်ကိုကျွန်တော်တို့ public investment လို့မျိုးပေါ့နော်ဒီဆယ်တွေစောက်တာတို့ဒီလမ်းဖောက်တာတို့တရားစောက်တာတို့ပေါ့နော်စသဖြင့်ဒါမျိုးတွေပေါ့ဒီအများစုအဆင်ပြေအောင်ကျွန်တော်တို့အစိုးရထိတိယောက်ရောက်လုပ်ပေးဖို့လုပ်ပါရစေအဲ့ဒါတပိုင်းပေါ့နော်နောက်တစ်ပိုင်းကကြတော့ဒီစီးပွားရေးတွေကောင်းလာခြင်းအပြင်ကျွန်တော်တို့အလုပ်ကင်ခွင့်လန်းတွေများလာပါမယ်များလာလို့ရှိလို့ရှိရင်ကျွန်တော်တို့ဒီ labor market ပေါ့နော်အလုပ်သမားစည်းကွက်လို့ပြောလို့ရှိရင်ကျွန်တော်တို့ demand and supply ပေါ့နော် market လို့ပြောတိုင်းကစည်းကွက်လို့ပြောတိုင်းကဒီဝယ်လိုအားနဲ့ရောင်းလိုအားပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ကအလုပ်လိုချင်တဲ့လူတွေနဲ့အလုပ်ကင်ခွင့်လန်းနဲ့နော်အခုအချိန်မှာဆိုလို့ရှိရင်အလုပ်ကင်ခွင့်လန်းတွေကနည်းပြီးတော့မှအလုပ်လိုချင်တဲ့လူကများနေပါတယ်များနေတော့လူတွေရဲ့တန်ဖိုးကကျနေတယ်ပေါ့နော်ဆိုလို့ရှိရင်တစ်ချိန်ကျလို့ရှိရင်စီးပွားရေးတွေကောင်းသွားလို့အလုပ်ကင်ခွင့်လန်းတွေများလာလို့ရှိရင်လူတွေကအလုပ်ကင်တွေများလာတဲ့အချိန်မှာဟိုအလုပ်ကင်တွေဟိုရွေးစရာရှိလာတယ်ပေါ့နော်အဲ့ဒီအချိန်မှာသူတို့ပိုကောင်းတဲ့အလုပ်တွေရွေးချယ်ပြီးလုပ်ချင်အပြင်လူတဦးချင်းစီရဲ့ဘဝဖွံ့ဖြိုးတိုးတက်မှုပေါ့နော်ရှိပါတယ်ရှင်နောက်တစ်ခုကကျတော့အစိုးရတစ်ခုအဓိကဟိုအရေးတကြီးလှုပ်တဲ့နာပါလဲဆိုလို့ရှင်လူတွေရဲ့ကျမတို့တိုင်းသူပြည်သားတွေရဲ့နိုင်ငံသားတွေရဲ့လူမှုဖူလုံရေးပေါ့နော်ဆိုလို့ရှင်အလုပ်ရှိတဲ့လူတိုင်းကဟိုဒီသူတို့မှာ saving ပေါ့နော်ဒီစုဆောင်းငွေရှိရမယ်ပြီးလို့ရှင် insurance ပေါ့ health insurance လို့မျိုးဒီနေမကောင်းမကျန်းမာလို့ရှင်ဒီလိုမျိုးအာမခံဟိုဝယ်ထားတာရှိပြီးတော့မှအာမခံကနေပြီးတော့မှပေးချေတာမျိုးပေါ့နော်နောက်အခုချိန်မှာတော့ကျမတို့ကစံမာရေးလို့ပြောလိုက်လို့ရှင်အိမ်တိုင်းဟာအိမ်နောင်စုတိုင်းဟာစံမာရေးတစ်ခုကိုယ့်အိမ်သူအိမ်သားဖြစ်ပြီဆိုလို့ရှင်ကိုယ့်အိမ်ထဲကပတ်စံတယ်ပဲအဲကူကြရပါတယ်ဒီအတွက်ကိုလည်းဒီအနာဂတ်အတွက်သုံးဖို့စံမာရေးကိစ္စအတွက်သုံးဖို့ဆိုတော့စုဆောင်ထားငွေတွေလည်းနည်းပါတယ်ရှင်အဲလိုမျိုးစနစ်လေးဒီကနေပြီးတော့မှကျမတို့ဒီလူမှုဖူလုံရေးစနစ်ကိုအကောင်းကောင်းပေးနိုင်အောင်ကျမတို့တဖြည်းဖြည်းသွားရမှာပေါ့နော်အဲ့လိုသွားမှသာလျှင်ဟိုဒီတတိုင်းပြည်လုံးရဲ့ဒီ inclusive growth ပေါ့နော် inclusive development ပေါ့နော်လူတိုင်းပါဝင်တဲ့ဖွံ့ဖြိုးတိုးတက်မှုကျမတို့ရောက်မှာဖြစ်ပါတယ်ဆိုတော့ကျမပြောချင်တာတော့ဒီစီးပွားရေးနဲ့စရမယ်ပေါ့နော်စီးပွားရေးနဲ့စမှနိုင်ငံတော်ကလည်းဒီနိုင်ငံတော်အစိုးရကလည်းအခွန်အခတွေများများရတယ်နော်အခွန်ထမ်းနေရလည်းအခွန်ဆောင်နိုင်တယ်ပြီးလို့ရှင်ဒီဆောင်ထားတဲ့အခွန်နေနဲ့လည်းဒီ ဟို public service တွေပေါ့နော်ဒီဝန်ဆောင်မှုတွေများများပို့ရပြီးတော့မှနောက်ကိုမိသားစုကိုဘွားကိုလည်းတီထောင်နိုင်ပြီးကိုကျမကိုဖန်တီးနိုင်တဲ့မိသားစုတွေဖြစ်လာပြီးတော့အခါကျတော့မှဟိုလူတွေရဲ့ဖွံ့ဖြိုးတိုးတက်မှုပေါ့နော်ကျန်းမာရေးအဆင့်တန်းတွေမြင့်လာမယ်နောက်ပညာရေးအဆင့်တန်းတွေမြင့်လာပြီးတော့မှတဖြည်းဖြည်းနဲ့တိုင်းပြည်တစ်ခုလုံးဖွံ့ဖြိုးတိုးတက်တာကိုရောက်မှာပါရှင
်ဟုတ်ကဲ့ပါဟိုလူခေါ်မလဲဆိုတော့ဒီရှေ့လျှောက်ပြီးတော့ပေါ့လှုပ်ရမယ်အလုပ်တွေကတော့အများကြီးပဲပေါ့အများကြီးပါ
ဆက်ဟုတ်ကဲ့
ပြီးတော့စိန်ခေါ်မှုတွေကလည်းအများကြီးစောင့်နေပါတယ်
ဟုတ်ကဲ့ပါဆက်ဟို
နိုင်ငံကြီးနှစ်ပေါင်း50လောက်ပေါ့နော်ဟိုအချင်းတဲ့ချက်တဲမှာနေခဲ့ကြရပြီးတော့ဒီအခုမြန်မာဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတဲ့အခါမှာရင်ဆိုင်ရမယ့်အခက်အခဲတွေကတော့ဟိုတွေးတော်မတွေးဝင်ဘူးပေါ့နော်
ဟုတ်ကဲ့ပါဆက်
အဲ့တော့အဲ့ဒီဟာတွေဖြတ်ကျော်ဖို့ဘယ်လိုများအားတွေမှွေထားပါလဲရှင
်အဓိကကတော့ကျမတို့ခေါင်းဆောင်ပေါ့နော်ဆိုလို့ရှိရင်ကျမတို့ဟိုခေါင်းဆောင်လူထုခေါင်းဆောင်တော်အောင်စန်းစုကြည်ကတော့ဒီဟိုဥဆောင်မှုလည်းမှန်ကန်တယ်နောက်ပြတ်သားတယ်အဲပြီးပြန်လို့ရှိရင်လည်းဟိုအားတာချက်တစ်ခုကဒီဒေါအောင်ဆန်းစုကြည်ပြောတဲ့စကားကိုပြည်သူလူထုကယုံကြည်တဲ့အတွက်ကိုလိုက်နာတယ်လက်ခံတယ်ပေါ့နော်ဆိုလို့ရှိရင်အဲ့ဒါလေးတွေကတော့အားတာချက်ဖြစ်ပါတယ်ရှင်ဟိုအားနည်းချက်တွေလို့ပြောလို့ရှိရင်တော့ကျမတို့ပြည်သူလူထုမှလည်းဟိုအတွေးအမြင်တွေအမျိုးမျိုးရှိတာတို့နော်တချို့လဲနည်းနည်းအစွန်းရောက်တွေးတာတို့ဘာလို့ဒါမျိုးလေးတွေလည်းရှိတယ်ပေါ့နော်အဲနောက်တစ်ခုကကြတော့ဒီအခုမှသာလင်းတော့ပြည်သူလူထုကလည်းကြည်လို့ရှင်နိုင်ငံသားတွေအနေနဲ့ကြည်ငါတို့တကယ်ရွေးကောက်တင်မြောက်ထားတဲ့တကယ်အယတ္တအစိုးရစစ်စစ်ဖြစ်တယ်ဆိုတာမျိုးနဲ့ဟိုမျှော်လင့်ချက်တွေအများကြီးရှိကြပါတယ်ရှင်ဒီအဲ့မျှော်လင့်ချက်တွေအတိုင်းလိုက်လို့ဖို့ဟာတော့တော်တော်လေးတော့လေဟိုကြိုးကြိုးစားစားလုပ်ရမယ်ပေါ့နော်ဒါတွေက challenge ပေါ့နော်ဒီ expectation ပေါ့ public ရဲ့ expectation ပေါ့မျှော်လင့်ချက်တွေတအားကြီးတဲ့အချိန်မှာကျွန်တော်တို့ကကိုယ့်ဟာကိုယ်ရှင်းအောင်လုပ်ရမယ်ပေါ့နော်ဒီ9နှစ်အတွင်းမှာပထမ2နှစ်ဘာဖြစ်နိုင်လဲနောက်ဒီ9နှစ်အတွင်းမှာဘာလုပ်မယ်ဆိုတဲ့ဟာဒီရေတိုးမှာဘာဖြစ်အောင်လုပ်မယ်ပြီးလို့ရှိရင်ဒီအလေအလတ်တန်းမှာပေါ့နော်ဘာလုပ်မယ်ပေါ့ပြီးလို့ရှိရင်ရေရှည်အတွက်လည်းဘာတွေ foundation တွေပေါ့နော်ဘယ်လိုတွေချခဲ့မယ်ဆိုတာနဲ့နောက်ရေရှည်သွားဖို့အတွက်ကိုဟိုလုပ်ရမှာပါရှင်အဲကြတော့ဒီကျွန်တော်တို့ဒီအစိုးရတရရဲ့လုပ်မယ်အလုပ်တွေကိုကိုယ့်ဟာကိုယ်ရှင်းအောင်ရင်လုပ်ပြီးလို့ရှိရင်ဒါတွေကိုလည်းပြည်သူတွေလည်းရှင်းလင်းနေအောင်သိဖို့လိုပါတယ်ဒီအတိုင်းတာဒီအချိန်တိုင်းတာမှာတော့ဒီအလုပ်ငန်းတွေကဖြစ်မြောက်အောင်မြင်နိုင်တယ်ဒီအချိန်မှာတော့ဒီအလုပ်ငန်းတွေကဖြစ်မြောက်အောင်မြင်နိုင်တယ်ပေါ့နော်ဟိုတိတ်ရေရှည်မှာရမယ့်ဟာကြတော့လေဒီ9နှစ်ကြော်မှပဲရမှာ၄လည်းရှိနိုင်ပါတယ်ရှင်ဒါတွေကိုကျွန်တော်တို့ကပြည်သူတွေကိုကျွန်တော်တို့ကအသိပညာပေးပြီးတော့မှဆွေးနွေးရမှာပါရှင်
အခုဆိုရင်ဒီတွတ်တော်ထဲမှာပေါ့နော်မျိုးသမီးဥယေကလည်းနည်းနည်းလေးများလာပြီအရင်ကလည်းစားလို့ရှိရင်တော်တော်လေးများလာပြီပေါ့23ရာခိုင်နှုန်းလောက်ပါလာပြီဆိုတော့မျိုးသမီးတွေရဲ့လိုအပ်ချက်ပေါ့သူတို့နဲ့ပတ်သက်တဲ့ဒီ facility တွေပေါ့နော်လိုအပ်တာတွေလုပ်ပေးဖို့ပံ့ပိုးပေးဖို့ပေါ့အခြေအနေဘယ်လိုရှိပါလဲရှင
်ဒီ23ရာခိုင်နှုန်းတော့အမျိုးသမီးတွေလွတ်တော်ရဲ့ရောက်တယ်နော်အရင်တုန်းကမရှိခဲ့တဲ့ဒီ facility မျိုးပေါ့နော်ထောက်ပံ့မှုမျိုးလိုလာတယ်တော့ဘာလဲဆိုလို့ရှိရင်ကျမတို့ဒီအမျိုးသမီးလွှတ်တော်အမတ်တွေနော်3ဦးပေါ့နော်2ဦးကတော့ကလေးငယ်ငယ်လေးနဲ့နော်2ဦးကတော့ကလေး7လနဲ့လာတယ်နောက်2ဦးကတော့ဟိုလွှတ်တော်ရောက်มาကလေးမွေးတယ်ပေါ့နော်သူလည်း campaign ကာလကလည်းဒီကိုဝန်ကြီးနဲ့မပေါ့မပါနဲ့ campaign ဆင်ခဲ့ရမှာပဲအဲပြီးပြန်လို့ရှိရင်အခုကျမှဒီလွှတ်တော်ရောက်มาကိုဝန်ရှိနေတဲ့အမျိုးသမီးကလည်းရှိတယ်ဆိုတဲ့အခါကျတော့ကျမတို့ကလုပ်ငန်းခွင်တွေကိုဒီ family friendly work environment ပေါ့နော်ဒီမိသားစုတွေအမျိုးသမီးတွေလည်းဝင်ပြီးအလုပ်လုပ်လို့ရအောင်ပေါ့နော်ဟိုလွှတ်တော်မှာလည်းကလေးဌာနလေးတို့เนาะအစသဖြင့်เนาะစီပင်ရိပ်သားမှာနေရတယ်ဆိုလို့ရှင်လဲစီပင်ရိပ်သားမှာကလေးရင်းဌာနလေးတို့ပေါ့เนาะအဲ့လိုလေးတွေထားပေးခြင်းအပြင်ဒါအရင်တုန်းကမလိုအပ်ခဲ့တဲ့အဲကျွန်တော်တို့ facility ပေါ့နော်ထောက်ပံ့မှုမျိုးတွေအခုအမျိုးသမီးတွေ workforce တွေရောက်လာကြတဲ့အချိန်မှာလိုအပ်တာတွေပေါ့အဲဒီလိုမျိုးနေရာမှာတောင်းဒီလိုမျိုးပေါ့နော်ဒီ73ရာခိုင်နှုန်းမှာပါတဲ့အမျိုးသမီးတွေတောင်းမှာလိုအပ်နေလို့ရှိရင်နော်ကျွန်တော်တို့အမျိုးသမီးတွေအများကြီးအလုပ်လုပ်တဲ့နေရာတွေရှိပါတယ်ရှင်အဲ့လိုမျိုးနေရာတွေမှာဆိုပို့ပြီးတော့မှလိုအပ်ပါတယ်ဒီအမျိုးသမီးတွေကသူတို့ career drop out မဖြစ်ဖဲနဲ့ပေါ့နော်သူတို့အလုပ်ကလည်းတစ်ဖက်မိသားစုကိစ္စလည်းတစ်ဖက်တိတ်ကိုမှဟိုဘဝမှာတိတ်ကိုအလုတ်ရှုပ်တဲ့အချိန်မျိုးမှာအထောက်ပံ့လေးရလိုက်ခြင်းအပြင်သူ့ရဲ့ကယ်ရီယာကနေရပ်နားရတာမျိုးမဟုတ်ဘဲနဲ့ရေရှည်သူလှုပ်သွားနိုင်အောင်ပေါ့နော်ဒါကျွန်တော်တို့ကလုပ်ငန်းခွင်တွေကနေပြီးတော့မှကူညီဖို့တွေလိုပါတယ်ရှင
်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင်ဘမ
ဒါကတော့အပတ်စဉ်ထုတ်လွှင့်နေကြမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာသောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ခြင်းတွေဖြစ်ပါတယ်လိုင်းဒိုမီတာ32လိုင်းဒိုမီတာ40တို့အပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာပါအခုစီစဉ်မှာဆိုရင်တော့
ချင်းတိုင်းရင်သာစစ်ရာရှိဟောင်းဦးဟင်နရီဘန်တီယူကိုရွေးချယ်တင်မြောက်တာကတော့တိုင်းရင်သာအရေးရှေ့တန်းတင်တဲ့သဘောဖြစ်ပြီးNLD ခေါင်းဆောင်တွေစုပေါင်း
တော့တရင်စာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းတရင်သုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်မြန်မာပြည်ကပေးစာကဘာတလွားထူးခြားစံပြအစီအစဉ်စာရတွေကိုလည်းနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာတော့နောက်ဆုံးရတရင်အချင်းချက်ကိုလည်းကြီးညာပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်မအေးတန်နာကျော်ကစီစဉ်ပြီးတော့တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
တဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ်ပြင်တော်ရရှင်နေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့တော်ရရှင်နေကျမတို့ VOA ကနေပြီးတော့ဒီ Facebook ကနေရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့စာတွေကိုပြောပြပေးသွားခြင်းပါတယ်။ခစ်တဲ့ဆိုတဲ့တော်ရရှင်ကကျေးဇူးအထူးပါ VOA သတင်းဦးသတင်းထူတွေကိုအချိန်နဲ့တပြင်းညီတွေ့မြင်သိရှိခွင့်ရတဲ့အတွက်ရောဝိုင်းတော်သားတွေကိုတွေ့မြင်သိရှိခွင့်ရတဲ့အတွက်ပါအထူးကျေးဇူးပါတဲ့တာတိုးဆိုတဲ့တော်ရရှင်ကတော့မင်္ဂလာညချမ်းပါ VOA ဟိုးရင်ကလေးကအားပေးလာတာအထူးသဖြင့်ဓာတ်ရိုက်လေလံထုတ်လွှင့်ချက်ကိုတော်တော်များများသဘောကျနှစ်ချိုက်ပါတယ်အခုတော့ပို့ပြီးတော့လူပါမြင်တွေ့ရလို့ပို့ကြိုက်ပါတယ်ဒီထက်မကအောင်မြင်ပါပါအားပေးလျက်ပါ VOA ဝိုင်းတော်သားတွေအားလုံးကျန်းမာရှင်လန်းနိုင်ပါစေလို့ဆုတောင်းပေးပါတယ်ဆုပြောရေးလာပါတယ်ရှင်ဒီဝါမင်းဆိုတဲ့တော်ရရှင်ကတော့ရုတ်တရက်ဖြတ်ခနဲတက်လာပြီးတော့သတင်းအနှစ်တွေနားထောင်ရတာကျေးဇူးပါတဲ့ဟုတ်ကဲ့ပါကျမတို့ခုနပြောသွားသလိုပဲပြီးခဲ့တဲ့သတင်းဘက်ကစပြီးတော့ Facebook ကနေပြီးတော့ကျမတို့ရုပ်မြင်သံကြားကိုမြန်မာနိုင်ငံကိုဓာတ်ရိုက်ရုပ်မြင်သံကြားထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲ Facebook ကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါနော်ရုပ်မြင်သံကြားမှာစောင့်ပြီးတော့တကူတကထိုင်မကြည့်နိုင်တဲ့တော်ရရှင်နေကိုပိုင်ဖုန်းလေးနဲ့ပဲ Facebook သုံးနေရင်းနဲ့ဓာတ်ရိုက်ကြည့်ရှုလို့ရတာမလို့တော်ရရှင်နေကျေးဇူးတင်ပါကြောင်းရေးလာတဲ့မှတ်ချက်စကားတွေထောင်ထဲချီရရှိပါရစေ။အခုလိုအားပေးကြည့်ရှုတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်လို့ VOA ဝိုင်းတော်သားတွေအနေနဲ့ပြန်ပြီးတော့ပြောချင်ပါသေးတယ်။ဒီလိုပြောလာတဲ့တော်ရရှင်နေထဲမှာသီရိသင်းဆိုတဲ့တော်ရရှင်က
VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုစိတ်နှပြချမ်းသာချမ်းသာကြပါစေ။အချိန်နဲ့တပြေးညီသတင်းတွေကိုတင်ပြပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။VOA ကိုနားထောင်ခဲ့တာအသက်18နှစ်ကတည်းကပါ Radio Kit ကနေအခုဖုန်းခစ်ကိုရောက်တဲ့အထိကိုနားထောင်ဖြစ်ပါတယ်ဂုဏ်ယူပါတယ်ရှင်ဝိုင်းတော်သူဝိုင်းတော်သားအလုံးလည်းအရန်ကိုကျေးဇူးတင်ပါတယ
်သရရှင်ထက်ထက်ကတော့နေတိုင်းစောင့်မြော်အားပေးတဲ့ပရိသတ်ထက်ထက်ပါကျေးဇူးတင်ပါတယ်ဆိုပြီးတော့ပြောလာပါတယ် Tiger Via ဆိုတဲ့သရရှင်ကနေနေ့စဉ်ပုံမှန်တင်ပေးတဲ့အတွက်လုံးဝကျေးဇူးတင်ပါတယ်ဗျာတဲ့မောင်အေးဆိုတဲ့သောရရှင်ကလည်းကျေးဇူးတင်ပါတယ်ဗျာရေဒီယိုကပြက်နေလို့နားမထောင်ရတာတလားလောက်ရှိသွားပါပြီအခုမှပဲပို့ပြီးတော့အဆင်ပြေပါတော့တယ်လို့ပြောလာပါတယ်ဟုတ်ကဲ့ဒီသောရရှင်ကိုမောင်အေးကိုပြန်ချပေးရမယ်ဆိုရင်တော့ဟုတ်ကဲ့ကျမတို့အခုလိုမျိုးရုပ်မြင်သံကြားကဓာတ်ရိုက်ထုတ်လွှင့်တာကို Facebook မှာကြည့်လို့ရတယ်လို့မျိုးရေဒီယိုကဓာတ်ရိုက်ထုတ်လွှင့်တာကိုလည်းတယ်လီဖုန်းကိုအသုံးပြုပြီးတော့နားထောင်လို့ရပါတယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ application ကို download လုပ်ပြီးတော့နားဆင်ကြည့်ပါအောင်လို့အကြံပေးချင်ပါတယ်ရှင်အခုလိုအားပေးလာကြတဲ့သောရရှင်နေအားလုံးကိုအထူးကျေးဇူးတင်ပါတယ်။သောရရှင်နေ VOA ကထုတ်လွှင့်ပေးတဲ့သတင်းပေါ်မှာတုံ့ပြန်ရေးသားလာကြတဲ့အမှတ်ချက်စကားတွေကိုလည်းဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောရရှင်တို့ကိုကြားဖြတ်ပြီးတော့အနောက်တိုင်းဒေးလီတပုတ်နဲ့ဖျော်ဖြေပေးချင်ပါတယ်။တချင်းထွက်ပြီးတော့မကြခင်မှာပဲ Billboard Hot အဖြစ်ဆုံးတင်းနေမဲ့တရားစင်းတဲ့ကိုဝင်တဲ့သတင်းတပုတ်ပဲဖြစ်ပါတယ်။ဒီသတင်းကိုတော့ American Alternative Hip Hop အဖွဲ့ဖြစ်တဲ့20 Pilots အဖွဲ့ကတည်ဆူတာဖြစ်ပြီးတော့သူတို့အဖွဲ့ရဲ့စရုပ်ထမြောက် Day Album Blurry Face Day တပြမှာပါဝင်တဲ့သတင်းဖြစ်ပါတယ်။ဆယ်ကျော်သက်အရွယ်ကနေပြီးတော့လူကြီးဘဝကိုပြောင်းတဲ့အခုပြောင်းကာလတိတ်ကိုကြမ်းတဲ့အကြောင်းကိုရေးဖွဲ့ထားတာပါ။ဒီသတင်းက Billboard Hot အဖြစ်ဆုံးတေးတရားစင်းမှာအမြင့်ဆုံးအဖြစ်နဲ့နံပါတ်1နေရာကိုရောက်ခဲ့ပါတယ်။ Alternative Hot Rock Adele Pop the Chain ne Mainstream Top 40 series ne ma le number 1 che khe nai na phit par de 21 Pilots apwe thi so tha de Straight Out so de tchin go na sin chi ba au no
I wish I found some better sounds no one's ever heard. I wish I had a better voice and sang some better words. I wish I found some chords in an order that is new. I wish I didn't have to rhyme every time I sang. I was told when I get older all my fears would shrink. But now I'm insecure and I care what people think.
My name's Blurry Face and I care what you think. My name's Blurry Face and I care what you think. Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out. Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out.
Smell will take me back to when I was young. How come I'm never able to identify where it's coming from? I'd make a candle out of it if I ever found it. Try to sell it, never sell out of it. I'd probably only sell one. Maybe to my brother, cause we have the same nose. Same clothes, homegrown, a stone's throw from a creek we used to roam. But it would remind us of when nothing really mattered. Out of student loans and treehouse homes, we all would take the ladder.
My name's Blurry Face and I care what you think. My name's Blurry Face and I care what you think. Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out. Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out.
Pretend, give each other different names. We would build a rocket ship and then we'd fly it far away. Used to dream of outer space, but now they're laughing at their face, saying, wake up, you need to make money. Yeah. We used to play pretend, give each other different names. We would build a rocket ship and then we'd fly it far away. Used to dream of outer space, but now they're laughing at their face, saying, wake up, you need to make money. Wish we could turn back time.
21 Pilots ဖွဲ့တည်ဆိုထားတဲ့ Straight Out ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်ကိုလည်းနောက်ပိုင်းမှာမြေတားတီလက်ဆောင်ဖြစ်နေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့အရင်တော်ရရှင်တွေ VOE ကထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ပေါ်မှာတုံ့ပြန်ရေးသားလာကြတဲ့ကိုပိုင်အမြင်တွေကိုဖော်ပြပေးသွားခြင်းပါတယ်။ကျမတို့ပြီးခဲ့တဲ့ February လအတွင်းကပဲဒီကချင်ပြည်နယ်ကမိုးရေစေတိုက်ဖြည့်ရေးသတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့သတင်းဖော်ပြပေးခဲ့ပါတယ်။ကချင်ပြည်နယ်ကံပိုင်ရီမြို့နယ်အတွင်းကအပင်ကင်းတွေကိုသွားရောက်ဖျက်ဆီးမဲ့လူတို့အခြေပြုမိုးရေတိုက်ဖြည့်ရေးအဖွဲ့ကိုဝိုင်းမော်မြို့နယ်စားတုံးချီဖွေလမ်းခွဲမှာတပတ်ကျော်ကြာတားဆီးထားခဲ့ပြီးတော့နောက်ဆုံးလုံခြုံရေးတပ်ဖွဲ့တွေကဆက်ပြီးတော့ထွက်ခွာပေးလိုက်တဲ့သတင်းနဲ့ပတ်သက်ပြီးတော့ပဲဖြစ်ပါတယ်။ကံပိုင်တီနယ်ကဘင်းကင်းရှင်တွေကလက်နက်တွေကင်ဆောင်ပြီးတော့အဲ့လိုလာတဲ့အဖွဲ့ကိုလမ်းခွလက်ကနေဟန်တားဖို့ပြင်ဆင်နေတယ်လို့သတင်းတွေထွက်ပေါ်နေလို့မိုးရေတိုက်ဖြည့်ရေးအဖွဲ့ဝင်တွေရဲ့လုံခြုံရေးအတွက်အာဏာပိုင်တွေဘက်ကနေပြင်ဆင်ပြီးတော့တားဆီးတာလို့လည်းအာဏာပိုင်တွေကပြောတာပါ။ဒီသတင်းနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုထုတ်ဖော်လာကြတဲ့စာတွေကိုအခုဆက်ပြီးတော့ပြောပြပေးသွားပါမယ်နော်။မူရောနလန်ဆိုတဲ့သောရရှင်ကတော့ဒီမူရီစေဘွားပြက်တနာကြီးကတနိုင်ငံလုံးတိုင်းတာနဲ့ပါဝင်ပြီးတိုက်ဖြတ်မှအောင်မြင်နိုင်မှာပါဆိုပြီးရေးလာပါတယ်
။တနိုင်ငံလုံးမူရီစေဘွားပပျောက်ဖို့အားလုံးကိုလက်တွဲဆွဲခေါ်သွားပြပါမယ်။လူမျိုးစွဲဘာသာစွဲနေပြီးအချင်းချင်းပုတ်ခတ်နေမယ်ဆိုရင်ဒုနိုင်ငံဟာမူရီကြေးကျွန်နိုင်ငံဖြစ်သွားမှာပေါ့။မူရီစေဘွားဟာနေစည်းမရှိပါဘူး။ဆင်းရဲချမ်းသာအာဏာရှိအာဏာမဲ့မျိုးကြီးနေစုံနေရာတိုင်းမှာထိုးဖောက်နိုင်စွမ်းရှိလိုပါမူရစီဝါနဲ့ကချင်မန်းတေတာမဟုတ်ပါဘူးအားလုံးပါဝင်တိုက်ဖြဲမှအောင်မြင်နိုင်မှာပါအမြင်မှန်သိလျက်နဲ့လမ်းမကိုရွေးလျှောက်နေတဲ့နိုင်ငံသားပြည့်ဘဝကလွတ်မြောက်နိုင်ကြပါစေ
တနိုင်ငံလုံးတိုင်းတာနဲ့ပါဝင်ပြီးတိုက်ဖြဲပါဆိုပြီးဒီသောရရှင်ကပြောလာတဲ့အချိန်မှာပဲဂမ်ဆန်ဆိုတဲ့သောရရှင်ကတော့ကချင်ပြည်နယ်ကမူရစီဝါပြဿနာဖြစ်လာခဲ့တာဆယ်စုနှစ်ပေါင်းများစွာကြာခဲ့ပါပြီဆိုပြီးအခုလိုရေးလာပါတယ်
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကိုစစ်အစိုးရဆက်ဆက်ရုံမာစွာဗိမ်းဆစ်ဆင်နွှဲနေတာဆက်စုနှစ်ပေါင်းများစွာကြာခဲ့ပါပြီ။တိုင်းသားလူငယ်တွေလူညွန့်တုံးဘဝတွေဆုံးနဲ့အရွယ်မတိုင်ခင်တဖြုတ်ဖြုတ်ကြွေလွင့်နေကြတာဆက်စုနှစ်ပေါင်းများစွာကြာခဲ့ပါပြီ။ အညာဒေသကလူတွေ4ဘိန်းဆိုတာကြားတော့မကြားဘူးကြပါမိ့ကချင်ပြည်နယ်ရှမ်းပြည်နယ်တွေမှာတော့ကိုယ့်ရရောင်းစလို့ကိုပေါ်တင်ရောင်းချနေကြတာယနေ့အချိန်တည်းအထိပ
ါချစ်ထူးဆိုတဲ့သောရရှင်တွေကတော့ကချင်နဲ့မြန်မာနိုင်ငံကတခြားဒေသတွေအားလုံးကတိုင်းရင်းသားတွေတသားတည်းရှိပါတယ်ဆိုပြီးသူ့ရဲ့အမြင်ကိုထုတ်ပေါ်လာပါတယ်ရှင
်သွေးကွဲစီမဲ့စကားတွေမပြောကြပါနဲ့လားကချင်ရှမ်းကရင်မြန်မာမခွဲကြပဲတို့ပြည်တော်စုသားတွေအားလုံးကချင်လူတို့ရဲ့အနောက်မှာရှိကြပါတယ်ဘိန်းတိုက်ဖြတ်ရေးအောင်မြင်ပါစေလူသားမျိုးတုံးစီမဲ့ဘိန်းဟာလူသားအားလုံးရဲ့ရန်သူပဲမဟုတ်ပါလား
ကိုချစ်တူးလိုပဲပြောလာတယ်သောရရှင်ကိုမင်းသူကတော့ဒီပြဿနာကကချင်ပြည်နယ်တခုတည်းအတွက်မဟုတ်ဖ ೇನೆ ဒတိုင်းပြည်လုံးအတွက်ဖြစ်ပါတယ်ဆိုပြီးတော့ဆိုလာတာပ
ါကချင်ရဲ့ပြဿနာဟာလဲဒုဗမာရီရဲ့ပြဿနာပဲရှမ်းရဲ့အခက်အခဲကလဲဒုဗမာရီရဲ့အခက်အခဲပါပဲအခုကချင်ပြည်နယ်ကကချင်တိုင်းရင်းသားတွေရဲ့မူရစ်စေဝါတိုက်ပွဲလှုပ်ရှားမှုဟာကချင်ပြည်နယ်ကိုသာမဟုတ်ပါဘူးဒတိုင်းပြည်လုံးအတွက်လည်းအကျိုးရှိနိုင်ပါတယ်ဒါကြောင့်ထောက်ခံပါတယ
်ဒီလိုမျိုးမူရစ်စေဝါပြဿနာဖြေရှင်းတဲ့နေရာမှာဘင်းကင်းတွေကိုဖျက်ဆီးရုံတခုတည်းနဲ့ပြဿနာကိုမဖြေရှင်းနိုင်ပါဘူးဆိုပြီးတော့အကြံပြုလာတဲ့သောရရှင်ကတော့မိုးမုန်တိုင်းဆိုတဲ့သောရရှင်ဖြစ်ပါတယ်
ဘင်းကင်းနဲ့ဖြစ်စီတာတခုတည်းနဲ့ပြဿနာကိုမဖြေရှင်းနိုင်ပါဘူးလမ်းပန်းဆက်သွယ်ရေးမကောင်းတဲ့ဒေသမှာတခြားသီးနှံဆိုက်ပျိုးဖို့ဆိုတာမဖြစ်နိုင်ပါဘူးဘယ်သူမှအဲ့ဒီဒေသတွေအထိကောက်ပဲသီးနှံတွေသွားမဝယ်ပါဘူးဘင်းလုံးဝပျောက်ဖို့ဆိုရင်ဘင်းဆိုင်တဲ့တောင်သူတွေကိုတခြားသီးနှံပြောင်းဆိုက်ခိုင်းပြီးထွက်သမျှကိုလည်းဝယ်ယူပေးခြင်းမျိုးလုပ်ဆောင်နိုင်မှသာရေရှည်မှာပပျောက်သွားမှာပါဘင်းကင်းနဲ့ဖြစ်စီုံတခုတည်းနဲ့ကတော့ပြဿနာရဲ့အဖြေမဟုတ်ပါဘူး
သောရရှင်အောင်ရွှေကတော့ဒီလိုမျိုးဘင်းကင်းအထူးနိုင်နေရေးအဖွဲ့တွေကိုနိုင်ငံတော်ကလုံခြုံရေးပင်သင်ပါတယ်ဆိုတော့အကြံပြုလာတာဖြစ်ပါတယ်။ကိုအောင်ဆိုတဲ့သောရရှင်ကလည်းဒီမူရစေဘွားပြည်ထနာကိုတနိုင်ငံလုံးအတိုင်းအတာနဲ့အမြင့်ပြတ်ရှင်းလင်းပေးပါဆိုပြီးတော့တောင်းဆိုလာပါတယ်
။တနိုင်ငံလုံးအမြင့်ပြတ်ရှင်းလင်းနေပါတယ်။အထူးသဖြင့်ပြည်သူတွေကဒီလိုခါသမယမှာစီလုံးညီညွတ်မှုတော့လိုပါတယ်။နောက်ပြည်သတိထားစရာချက်ရှိပါသေးတယ်။ဒီတက်ဖြတ်မှုမှာခေါင်းဆောင်တွေအထူးသတိထားနေတာအကောင်းဆုံးပါဘာဖြစ်လို့လဲဆိုတော့မွေးစေဝါဆိုင်တဲ့သူတွေဘက်ကကျင်းနေကြမှာမဟုတ်ပါဘူး။တချိန်ချိန်မှာခေါင်းဆောင်တွေရဲ့အသက်ကိုအန်ဒီယေပေးလာနိုင်ပါတယ်။အဲဒါကြောင့်ကျွန်တော်တို့ဒီလိုအကြံပေးစာရေးသားလိုက်ရခြင်းဖြစ်ပါတယ်။အန်ဒီယေကင်းစွာဆောင်ရွက်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ
်။ဒါကတော့ VOA ကထုတ်လွှင့်ပေးခဲ့တဲ့သတင်းဖြစ်တဲ့ဒီကချင်ပြည်နယ်မှာဘိန်းကင်းတွေကိုဖျက်ဆီးဖို့သွားတဲ့လူထုအခြေပြုအဖွဲ့ကိုကြားမှာလုံခြုံရေးတပ်ဖွဲ့ကလည်းတားထားရပြီးတော့သူတို့ကိုအနေရပြုမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အချိန်မှာကျွန်တော်တို့တင်ဆက်ပေးခဲ့တဲ့သတင်းကိုသောရရှင်နေတုံ့ပြန်ရေးသားလာကြတာဖြစ်ပါလေရှင်ဒီတစ်ပတ်တော့သောရရှင်နေရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါလေရှင်သောရရှင်နေအတွက်မြစ်တာတိလက်ဆောင်မြမသချင်းလေးတစ်ပုဒ်လည်းထုတ်လွှင့်ပေးသွားအောင်ပါဖြစ်ပါလေကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်သောရရှင်နဲ့ကိုမြန်မာတချင်းလေးတပုံနဲ့မြစ်တာတိလက်ဆောင်ဖြစ်နေဖြောပြပေးကြပါရနော်ညီညီခင်းစောတီဆူထားတဲ့စိုးရင်ကြီးဆိုတဲ့တချင်းလေးကိုသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
Mozo be, nebe na shire. ောင်းမီတယ
်မြန်မာပြည်စော်တည်ဆွထားတဲ့စိုးရိမ်ကျဆူတဲ့တခြင်းကိုနားဆင်ကြရရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းမာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရဆင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။
ဒါကတော့မအေးတန်နာကျော်စီစဉ်တဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုနောက်ထပ်ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ဆရာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြပါမယ်အစိုးရအဖွဲ့သည်ဘယ်လိုဖြစ်လာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မှတ်အင်ဂျင်နိုင်ငံကူညီပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
အခုဆိုလွှတ်တော်ရင်ဒုသမရရွေးချယ်ပွဲတွေပြီးဆုံးခဲ့ပါပြီ။သမရရွေးချယ်ပွဲမလုပ်ရသေးပေမဲ့ဘသူသမရဖြစ်လာမယ်၊ဘသူတွေဒုသမရဖြစ်လာမယ်အသေးချာပြောနိုင်ပြီဖြစ်ပါတယ်။ဒီကနေ့တစ်ဆင့်ပေါ်ပေါက်လာမယ်သမရကဖွဲ့စည်းမယ်အစိုးရအဖွဲ့ဆိုတာဘလို့အစိုးရအဖွဲ့မျိုးဖြစ်မယ်ဆိုတာကိုလည်းမှန်းဆကြည့်နိုင်ပါပြီ။ဒီအစိုးရအဖွဲ့သစ်အနေနဲ့တိုင်းပြည်ရဲ့ငြိမ်းချမ်းရေး၊တည်ငြိမ်ရေး၊ဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာအလဲမှာကြဆင်းခဲ့တဲ့မြမဂုံသိခါမြင့်တင်ရေးဘလောက်ထိအကောင်အထည်ဖော်နိုင်မလဲဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်။
လာမယ့်ရပိုင်းအတွင်းသမရရွေးချယ်တင်မြှောက်ပွဲလုပ်ပြီးသွားရင်ပေါ်ပေါက်လာမယ့်နိုင်ငံတော်အကြီးအကဲတွေကတော့သမရဦးထင်ကျော်ဒုသမရတွေဖြစ်အငိမ့်စားဒုဗိုလ်ချုပ်ကြီးမြင့်ဆွေနဲ့ဦးဟင်နရီဘန်တီယူတို့ဖြစ်ပါလိမ့်မယ်ရွေးချယ်ခံရသူတွေနဲ့ပတ်သက်တဲ့အချက်အလက်ကိုကြည့်ရင်အစိုးရပုံတံတန်းအကြမ်းဖျင်းပေါ်နိုင်ပါတယ်အားလုံးသိကြပြီးဖြစ်တဲ့အတိုင်းအခုလိုသမရရွေးချယ်တင်မြှောက်ပွဲမတိုင်ခင်တုန်းကဒေါ်ဆန်းစုကြည်နဲ့ NLD ပါတီဟာဒေါ်စုကိုသမရအဖြစ်တင်မြှောက်နိုင်ရေးတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပါတယ်။ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးနှစ်ဖက်တရားဝင်ထုတ်ဖော်ပြောဆိုမှုတွေမရှိပေမဲ့ဒေါ်ဆန်းစုကြည်သမရဖြစ်ရေးပုံမှန်59စာလုံးကိုယာယီဆိုင်းငံ့ထားရေးညှိနှိုင်းလို့မရဘူးဆိုတာပေါ်လွင်ပါတယ်။ဒီအတွက်ဒေါ်ဆန်းစုကြည်ဟာလာမယ့်အစိုးရအဖွဲ့အစ်ကိုဥဆောင်နိုင်ဖို့သူကိုကူညီနိုင်မဲ့သမရတယောက်ရွေးချယ်ရေးလုပ်ရပါတော့တယ်။ NLD ကရွေးချယ်တင်မြှောက်မဲ့ဒီသမရဟာတိုင်းပြည်အထွတ်အထိပ်တာဝန်ယူမယ်ဆိုတာထက်အစိုးရအဖွဲ့ကိုဥဆောင်မဲ့ဒေါ်ဆန်းစုကြည်ကိုကူညီမဲ့သူဖြစ်ဖို့ပိုးပြီးအဓိကကြပါတယ်။တရားဝင်သဘောအရသမရတာဝန်ယူမဲ့သူဟာနိုင်ငံအထွတ်အထိပ်လည်းဖြစ်လုပ်ပိုင်ခွင့်တွေကလည်းအလွတ်အလွန်များတာမို့ဒေါ်ဆန်းစုကြည်ကိုကူညီနေရင်တစ်ချိန်ချိန်မှာစိတ်သဘောထားပြောင်းသွားတာမျိုးဖြစ်လို့မရပါဘူး။ဒေါ်ဆန်းစုကြည်နဲ့နည်းနည်းလေးမှသဘောထား꿰လဲလို့မရပါဘူး။အလွန်သစ္စာရှိမှဖြစ်မဲ့အနေအထားမျိုးပါ။တစ်ဖက်မှာလည်းနိုင်ငံသမရဖြစ်နိုင်လောက်တဲ့ပညာမျိုးရိုးဂုံအင်ကာဆိုတာမျိုးလည်းလိုပါသေးတယ်။ဘလို့ပဲဖြစ်ဖြစ်ဦးထင်ကျော်ကိုဒေါ်ဆန်းစုကြည်ကိုယ်တိုင်ရွေးချယ်ခဲ့တာဖြစ်ပါတယ်။အတိတ်ဘယ်ကတော့ဦးထင်ကျော်သမရတာဝန်ယူမယ်ဆိုတာဟာဒေါ်ဆန်းစုကြည်ကိုယ်တိုင်အစိုးရအဖွဲ့ကိုဥဆောင်သွားမယ်ဆိုတဲ့သဘောပါ
။ချင်းတိုင်းရင်သားစစ်အရာရှိဟောင်းဦးဟင်နရီဘန်တီယူကိုရွေးချယ်တင်မြှောက်တာကတော့တိုင်းရင်သားအရေးရှေ့တန်းတင်တဲ့သဘောဖြစ်ပြီး NLD ခေါင်းဆောင်တွေစုပေါင်းတိုင်ပင်ရွေးချယ်ဒေါ်ဆန်းစုကြည်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။တမတော်ဘက်ကရွေးချယ်ပေးတဲ့ဒုသမ္မတဦးမြင့်ဆွေကတော့အုတ်ချုပ်ရေးပိုင်းမှာနှစ်ပေါင်းများစွာပါဝင်လာခဲ့သူဖြစ်ပါတယ်။သိမကြခင်တိုင်းပြည်အာဏာအလွှဲပြောင်းလုပ်တော့မယ်ဆိုတဲ့အခါမပြီးပြတ်သေးတဲ့ပြီးပြတ်ပြီးဆက်လက်ပတ်နေသေးတဲ့အရင်စစ်ဗိုလ်ချုပ်ဟောင်းတွေသူတို့မိသားစုဝင်တွေသူတို့နဲ့နီးစပ်သူတွေရဲ့အကျိုးစီးပွားအမြောက်များကြံရစ်ပါတယ်တချို့အကျိုးစီးပွားတွေကတော့တမတော်နဲ့ဆက်ဆက်နေပါတယ်ဒီလိုအကျိုးစီးပွားပေါင်းမြောက်များစွာကိုအကာအကွယ်ပေးနိုင်မဲ့စကားပြောပေးနိုင်မဲ့သူတယောက်စစ်ဗိုလ်ချုပ်တွေနဲ့စစ်ဗိုလ်ချုပ်ဟောင်းတွေဘက်မှလိုအပ်နေပါတယ်အဲ့ဒီလိုအပ်ချက်နဲ့အကန့်ညီဆုံးဟာအရင်ရန်ကုန်တိုင်းတိုင်းမှုဟောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းအငိမ့်စားဒုဗိုလ်ချုပ်ကြီးမြစ်ဆွေဖြစ်ပါတယ်သူဟာစစ်ဗိုလ်ချုပ်အတိုင်းဝန်းရဲ့အကျိုးစီးပွားကိစ္စတွေကိုထဲထဲဝင်ဝင်ပါဝင်ပတ်သက်သိရှိနားလည်နေသူဖြစ်တယ်လို့လက်ရှိဝန်ကြီးဌာနအသီးသီးကများပြားလှတဲ့စစ်ဘိုလ်ဟောင်းတွေအပေါ်လဲဩဇာညောင်းသူဖြစ်တာကြောင့်ဒုသမ္မတအဖြစ်ရွေးချယ်တင်လိုက်တာဖြစ်နိုင်ပါတယ
်ဒေါ်ဆန်းစုကြည်ဦးဆောင်ဖွဲ့စည်းမဲ့အစိုးရပုံပန်းတရံနဲ့ပတ်သက်ပြီးတော့လဲ NLD ပြောခွင့်ရဦးညံဝင်းကအရေးအမွတ်ပြောဆိုထားပြီးဖြစ်ပါတယ် NLD ပါတီကနည်းနည်းပဲပါမယ် ကျန်းနာအသိပညာရှင်တွေအတတ်ပညာရှင်တွေကျွမ်းကျင်သူတွေနဲ့တိုင်းရင်းသားတွေဖြစ်မယ်လို့ဆိုထားတာပါဒါကြောင့်အစိုးရအဖွဲ့တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ထိတ်ဆုံးမှာဒေါအောင်ဆန်းစုကြည်ကိုကူညီမဲ့အယက်သားသမရနောက်စစ်ပိုလ်ချုပ်ဟောင်းဒုသမရတယောက်နဲ့တိုင်းရင်းသားဒုသမရတယောက်ဝင်ကြီးဌာနတွေကိုကြည့်လိုက်ရင်လည်း NLD ပြင်ပကပုံကိုယ်တွေတက်မတော်သားဝင်ကြီးတွေစသဖြင့်ပူးတွဲပါဝင်မှာဖြစ်ပါတယ်အစိုးရအဖွဲ့ဆိုတာဟာပြည်သူလူထုကရွေးချယ်တင်မြှောက်ပေးလိုက်သူတွေကရွေးချယ်ထားသူတွေနဲ့တက်မတော်သားစစ်အရာရှိတွေစုစည်းထားတဲ့ပုံသဏ္ဍာန်မျိုးပါအခြားတစ်ဖက်မှာလည်းတက်မတော်ဟာတတိတခြားတီးရှိနေပြီးဩဇာကြီးတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်လည်းရှိနေမှာဖြစ်ပါတယ်ဒီမိုကရေစီအတွင်ကူးပြောင်းရေးပထမအဆင့်လို့ခေါ်နိုင်တဲ့ဒီအခြေအနေအောက်မှာတိုင်းပြည်ကိုပြည်သူတွေကရွေးကောက်တင်မြှောက်လိုက်သူတွေနဲ့တက်မတော်စစ်ကောင်းဆောင်တွေပူးတွဲအုပ်ချုပ်တဲ့ပုံစံအဖြစ်တွေ့မြင်ကြရပါလိမ့်မယ
်။ဒါကြောင့် NLD အစိုးရလက်ထက်ငြိမ်းချမ်းရေးကိုဘယ်လောက်တည်ဆောက်နိုင်မလဲ။တိုင်းပြည်ဘယ်လောက်တည်ငြိမ်မလဲ။စီးပွားဖွံ့ဖြိုးတိုးတက်အောင်ဘယ်လောက်လုပ်နိုင်မလဲ။တိုင်းပြည်ဂုဏ်သိက္ခာမြင့်မားလာအောင်ဘယ်လောက်ဆွဲတင်နိုင်မလဲဆိုတာကတော့ပြည်သူတွေကရွေးချယ်တင်မြှောက်ထားသူတွေနဲ့တက်မတော်စစ်ကောင်းဆောင်တွေဘလောက်တိုင်းတာအထိပူပေါင်းဆောင်ရွက်နိုင်ရသလဲဆိုတဲ့အပေါ်မူတည်နေမှာဖြစ်ပါတယ်။တစ်ဖက်နဲ့တစ်ဖက်ပူပေါင်းဆောင်ရွက်မှုအားကောင်းရင်ကောင်းသလောက်တိုင်းပြည်ငြိမ်းချမ်းတည်ငြိမ်ဖွံ့ဖြိုးတိုးတက်လာနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဒါကတော့သတင်းစာဆရာဦးစည်သူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွှားထူးခြားစံပြအစီအစဉ်ကိုတင်ဆက်ပေးပါမယ်မက်ခင်ဖြူထွေးနဲ့ကိုသားညွန့်ဦးကတင်ဆက်ထားတာဖြစ်ပါတယ
်ပြီးခဲ့တဲ့သတင်းပတ်တောက်ကြနေတော့ကမျိုးတုံးပြောက်ွယ်တော့မဲ့ပန်တာဝက်ဝင်တွေကိုထိန်းသိမ်းဖို့ဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းအနေနဲ့ပန်တာဝက်ဝင်ရုပ်ရပေါင်းများစွာဘန်ကောက်မြို့ထိုင်းနိုင်ငံကိုရောက်လာတာပါဘန်ကောက်မြို့ဘီယင်နန်တော်ရှိမှရှိတဲ့စနမ်လူဝံရင်ပြင်ရှိမှပန်တာဝက်ဝင်ရုပ်တွေကိုပန်တာ 1600 plus လှူရှားမှုရဲ့အစိတ်အပိုင်းအဖြစ်ပထမဦးဆုံးအကြိမ်ခင်းချင်းပြသခဲ့တာပါလာရောက်ကြည့်ရှုတဲ့သူတချို့ကတော့တော်ထဲမှာပန်တာဝက်ဝင်အကောင်ကြီးအထက်နည်းနည်းပဲကျန်တော့တာကိုသိရတဲ့အထက်အံ့ဩမိတယ်လို့ပြောပါတယ်တဘာဝအတိုင်းတော်ထဲမှာနေတဲ့ပန်တာ 1864 កောင်ပဲចံတော့တယ်လို့ပန်တာဝဝင်တွေကိုသူတို့ရဲ့အမှတ်အသားအဖြစ်သုံးထားတဲ့ကမ္ဘာတော်ရိုင်းသတိဆန်ရပ်ပုံငွေအဖွဲ့ WWF ကပြောပါတယ်။လောက်ရင်ထဲမှာထားမယ်ဆိုရင်ရှားပါးစည်းဝင်ပန်တာဝဝင်တွေဟာတားပေါက်လို့အင်မတန်နေပါတယ်။တစ်တော်တွေကိုလူတွေခုတ်ပစ်ကြတဲ့အတွက်လဲသူတို့နေထိုင်ရနယ်ပယ်ချင်းမြောင်းလာပြီးတော့သူတို့ရဲ့အသက်ရှင်ရေးကိုချင်းချောင်းနေတာပါ။ဒီရုပ်တွေကပြင်သစ်ဗဟုပညာရှင်ပေါင်လိုဂရန်ဂျွန်းရဲ့လက်ရာဖြစ်ပြီးတော့တခြားမြို့ကြီးတွေဖြစ်တဲ့ပါရီတိုင်ပေဆိုးနဲ့ဘာလင်မြို့တွေမှာလည်းပြသခဲ့ပြီးပါပြီ။အခုလိုရုပ်တွေကိုဘန်ကားမြို့တစ်ဝိုက်မှာပြသပြီးရင်တော့ရှေးဟောင်းအယုဓယာခရိုင်မှာလည်းမတ်လ24ရက်နေ့အထိဆက်ပြီးတော့ပြသသွားအောင်ပါရှင်။
တောင်ကိုရီးယားနိုင်ငံမှာလွတ်လပ်စွာစီဝေးခွင့်ကိုတောင်းဆိုတဲ့အနေနဲ့သုံးသပ်မြင်ရုပ်ပုံတွေတုံးပြီးတော့လူခွင့်ရေးဖွဲ့တစ်ခုကဆန္ဒပြခဲ့ကြပါတယ်။လူရောက်120လောက်ရဲ့ hologram ပုံရိပ်တွေကိုတုံးပြီးတော့ဆန္ဒပြသူတွေအများဆုံးစုဝေးရနေရာဖြစ်တဲ့ဆိုးမြို့တော်ကဂွမ်ဟွမ်မွန်းရေမြင့်ရှိမှာဆန္ဒပြခဲ့တာဖြစ်ပါတယ်။နိုင်ငံတကာအနေနဲ့တောင်ကိုရီးယားမှာရော့ကျလာနေတဲ့ဒီလွတ်လပ်စွာစီဝေးခွင့်ဆန္ဒပြခွင့်တွေအတွက်စိုးရိမ်ပါတယ်လို့တောင်ကိုရီးယား Amnesty International လူခွင့်ရေးဖွဲ့ရဲ့ညွှန်ကြားရေးမှူးကင်ဟီချင်းကပြောပါတယ်။ဒါကြောင့်မလို့အခုလိုမျိုးကျွန်တော်တို့အစားရုပ်ပုံတွေကိုတုံးပြီးတော့ဆန္ဒပြရတာပါလို့ပြောပါရယ်ပြီးခဲ့တဲ့နှစ်ဆန္ဒပြမှုတွေမှာတောင်ကိုရီးယားရဲတွေကမိသားပိုက်တွေငြုပ်ယီတွေဖျန်းပြီးတော့တံပိုက်လုံးတွေဝချုံတွေကန်ဆောင်ထားတဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေရှိခဲ့ပါတယ်နှစ်စဉ်ထုတ်ပြန်တဲ့ Amnesty International အစည်းအဝေးထဲမှာတော့အခုလိုမျိုးလွတ်လပ်စွာစီဝေးခွင့်ညီညွတ်စွာဆန္ဒထုတ်ဖော်ခွင့်တွေကိုကန့်သတ်တဲ့အတွက်တာဝန်ရှိသူတွေအပေါ်မှာဝေဖန်ထားပါတယ်ရဲတွေရဲ့မလူအပ်ဖဲအင်အားတုံးတာကြောင့်ဆန္ဒပြသူတချို့ဒဏ်ရာပြင်းပြင်းထန်ထန်ရခဲ့တယ်လို့ပဲအဖန်စီခံမှုတွေလည်းရှိခဲ့တယ်လို့အစီအစဉ်ကမှာဖော်ပြထားပါတယ
်။ဟဲနေငံဘန်ကောက်မြို့မြောက်ဖက်အစွန်ဖျားနေရာကနေရာတစ်ခုမှာအစင်းအစစ်ဆိုတဲ့နာမည်နဲ့အမှုပညာရှင်တယောက်ဟာထပ်ပိုင်းကျူးလော့စပီကာကင်ထားတဲ့ကြက်တကောင်ရဲ့အပုံကိုအပြည့်အစုံရေးဆွဲနေပါတယ်။ဒီလော့စပီကာကသတင်းမီဒီယာတွေကိုကိုးစားပြတာဖြစ်ပြီးတော့မီဒီယာကတခုခုပြောဖို့ကြိုးစားနေတဲ့အချိန်မှာအခုလိုဖြက်စီးခံလိုက်ရတာပါကြက်ရဲ့မျက်နှာကိုကြည့်လိုက်ရင်တော့အနောက်ကတယောက်ယောက်ချင်းချောင်းနေတဲ့အထွတ်ကြောက်နေတဲ့ပုံကိုမြင်နိုင်ပါတယ်လို့သူ့ရဲ့လုံခြုံရေးအထွတ်နာမည်ဝတ်တုံးထားတဲ့အစင်းကပြောပါတယ်ထိုင်းနိုင်ငံမှာစစ်အစိုးရအာဏာသိမ်းပြီးနှစ်နှစ်အကြာ
ဒီအစိုးရဟာဝေဖန်သူတွေနဲ့သူတို့ရဲ့အခွင့်အရေးတွေကိုအာဏာရှင်နှီးလန်းပေါင်းစုံတုံးပြီးတော့နှိပ်ကွပ်နေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါရယ်အခုလိုနှိပ်ကွပ်မှုတွေကြောင့်အမှုပညာဖန်တီးမှုပုံစံတွေအမျိုးမျိုးထွက်ပေါ်လာခဲ့တယ်လို့အမှုပညာရှင်တွေနဲ့အမှုပညာမြင့်လို့သူတွေကပြောပါရယ် WTF ဘာပြကမ်းမှာဆိုရင်လဲအမှုပညာရှင်ကြီးဝါရွတ်ရဲ့This is not a political ad. တဟာနိုင်ငံရေးလှုပ်ဆောင်တာမဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ပြပွဲတစ်ခုကျင်းပခဲ့ပြီးတော့အခုတက်လာတဲ့အစိုးရလက်ထက်မှာပျောက်ဆုံးသွားသူတွေရဲ့အကြောင်းကိုပြသခဲ့ပါတယ်။အမောင်ကန်းတစ်ခုထဲမှာပျောက်ဆုံးနေတဲ့ထင်ရှားသူနိုင်ငံရေးတက်ကြွလှုပ်ရှားသူတွေရဲ့တပ်ပုံကိုလက်နိုင်တက်ပြီးနဲ့ထိုးကြည့်ရတာမျိုးပါ။တချို့ထိုင်းတွေကတော့အစိုးရဆန့်ကျင်ရေးဆန္ဒပြမှုတွေအပြီးအာဏာသိမ်းခဲ့တဲ့စစ်အစိုးရကိုထောက်ခံပေမဲ့ဝေဖန်သူတွေကတော့ရွေးကောက်ပွဲလုံမဲ့ရက်ကိုရွှေ့နေတဲ့စစ်အစိုးရကိုဒီမိုကရေစီစနစ်ကိုပြန်သွားဖို့နှောင့်နှေးအောင်လုပ်နေတယ်လို့ဆွဆွဲနေတာပါရှင
်။မကင်ပြူထွေးနဲ့ကုသားညင်ဦးတို့စီစဉ်တင်ဆက်တဲ့ကဘာတလွားထူးခြားဆံပြအစီအစဉ်ကိုကြားခဲ့ကြရတာဖြစ်ပါတယ်။အခုတော့အင်္ဂါညတရိုက်လီလိုင်းအစီအစဉ်အတွက်ကြီးညာချက်ကိုနားဆင်ကြပါခင်ဗျာ။
ရရှိများရှင်တမရော်ကရွေးချယ်တဲ့ဒုတမရတအုပ်အပါအဝင်အစိုးရတက်ကိုဥဆောင်မဲ့သူတွေကိုမကြခင်လွှတ်တော်ကတင်မြှောက်ဖို့ရှိနေပါတယ်စစ်တပ်ကကြောတာနောက်ခံပေးထားသူတွေပါလာမဲ့အယက်သားစစ်စစ်မဖြစ်တဖြစ်အစိုးရတည်းရဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းဟာဖြောင်ပြူးနိုင်မှာမလားပြောင်းလဲချိန်တန်ပြီးဆိုတဲ့စောင့်မုန်းတဲ့ရွေးကောက်ပွဲမှာအနိုင်ရလာတဲ့ NLD ပါတီအနေနဲ့ရောဂရီအတိုင်းအကောင့်ထဲပေါ်နိုင်ပါမလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေလံအစီအစဉ်ကကြိုဆိုပါရရှင်။
အင်္ဂါညတရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာ VOA ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံရှိတဲ့အချိန်ဒီမှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါလိမ့်မယ
်တူရကီနိုင်ငံမြို့တော်အန်ကာရာကအဓိကရင်းရင်းတဲ့မှာတင်းငွေနေကကြီးမားတဲ့ပောက်ကွဲမှုကြီးဖြစ်သွားခဲ့တဲ့အနည်းဆုံးလူ34ဦးသေဆုံးသွားပါတယ်တူရကီကျမကြီးဝန်ကြီးကတော့ဒဏ်ရာသူ125ယောက်ကိုအန်ကာရာမြို့မှာရှိတဲ့ဆေးရုံများပြားမှာကုသမှုပေးနေတယ်လို့ဆိုပါတယ်အဲ့ဒီထဲက19ဦးဟာဆုံးရတဲ့အနေထားမှာရှိတယ်လို့ဆိုပါတယ်ပောက်ကွဲမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေကိုတင်းလာနေမှာအပြည့်တတ်နိုင်လိမ့်မယ်လို့အာနာပိုင်ကမျှော်လင့်တဲ့အကြောင်းလဲပြည်ထရေးဝန်ကြီးကပြောပါတယ်တင်းနင်းနေနေက Ivory Coast နိုင်ငံကအပန်းဖြေစခန်းကိုမြောက်အာဖရိကက Al Qaeda အဖွဲ့သား6ယောက်ကလက်နက်ဒီအပြည့်နဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အရသား14ဦးနဲ့စစ်သား2ဦးသေဆုံးခဲ့တယ်လို့လူပေါင်း22ဦးလည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်စစ်တပ်ထဲမှာစစ်မှုထမ်းနေတဲ့အရွယ်မရောက်သေးတဲ့ကလေးငယ်46ယောက်ကိုမလ12ရက်နေ့ကမိဘအုပ်ထိန်းသူတွေလက်ထဲပြန်အနှံခဲ့တဲ့အကြောင်းပြည်ကြားရေးဝန်ကြီးဌာန website ဆမ်းမြနာမှာဖော်ပြထားပါတယ်ကုလသမဂ္ဂမြန်မာနိုင်ငံစောင့်ကြည့်လေ့လာအစီရင်ခံတင်ပြရေးလုပ်ငန်းအဖွဲ့နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးတို့ပူးတွဲပြီးတိုင်းစစ်ဌာနချုပ်အလိုက်စီစီယာကနောက်ထပ်ကလေးစစ်သားတွေရှိနေတာကိုတွေ့ရတဲ့အတွက်အခုလိုပြန်လည်အနှံခဲ့တာလို့ဆိုပါတယ်ရန်ကုန်မြို့စစ်ကြောရေးနဲ့တက်ခိုရေးစခန်းမှာစနေနေ့ကပြန်လည်အနှံခဲ့တဲ့ကလေးစစ်သားတွေဟာအသက်10နှစ်ကနေ18နှစ်တွင်အရွယ်တွေဖြစ်တယ်လို့ဆိုပါတယ်အမေရိကန်တပ်မတော်လောင်းရွေးချယ်မှုတွေမှာရှေ့ကနေဦးဆောင်နေတဲ့ဒေါ်နယ်ထရမ့်ရဲ့ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေကပြည်ကြက်ရဲ့နိုင်ငံတွေနိုင်ငံရေးဟောပြောပွဲတွေမှာအကြမ်းဖက်ထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ်စေတဲ့အမျက်ဒေါသထွက်လာအောင်သူကအစပြိုးပစ်လိုက်တာဖြစ်တယ်လို့ပြည်တင်ပြောဆိုနေကြပါတယ
်။ဒါကတော့ထိတ်တန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ဂျင်ဟမ်မွန်ဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မနေ့ဖက်စီစဉ်တွေကိုလှိုင်းဒိုမီတာ32 40 49နဲ့50အပြင်လှိုင်းလက်မီတာ190လောက်ကပါအတန်လှည့်နေတာဖြစ်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိသောနေ့တစ်နေ့ကိုပိုင်ဆိုင်ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးပြီပါ
This program has come to you from the Voice of America, Washington.